Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် BN ပေါင်းကကင်းဝေးကြပါစေ2024ခုနှစ်ဧပြီလ18ရက်ကြာသရီးည VOA Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ရဲ့ Radio အစီအစဉ်လေးကို VOA Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံအစီအစဉ်ဖြစ်တဲ့ဖြည့်စွက်တင်ဆက်ပေးနေပါတယ်ရှင်ကျွန်မခင်ပြူထွေးပါဒီညအစီအစဉ်လေးကိုတင်ဆက်ပေးသွားပါမယ်ရှင
်ကျွန်မကတော့စုမြတ်ပါပါရှင်အစ္စရေးနိုင်ငံပေါ်ဒီအီရန်ကဒီ drone တွေမစ္စိုင်းဒုံးတွေနဲ့တိုက်ခိုက်ခဲ့တဲ့အပေါ်မှာဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း90နီးပါးကကြေညာချက်ထုတ်ပြန်ပြီးတော့အပြစ်တင်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့နိုဝင်ဘာကျင်းပမဲ့သမ္မတရွေးကောက်ပွဲကြရေးဒီမဲဆန္ဒရှင်တွေရဲ့သဘောထားပြောင်းလဲအောင်လို့ရည်ရွယ်တဲ့တိုက်ခိုက်မှုတွေကိုအမေရိကန်ထောက်လှမ်းရေးနဲ့ဒီလုံခြုံရေးအေဂျင်စီတွေစူးစမ်းကာကွယ်နေကြပါတယ်။နယူးဇီလန်နိုင်ငံမှာဒီကနေ့စတင်တဲ့နယူးဇီလန်အာဆီယံစီဝေးပွဲမှာမြန်မာနိုင်ငံကဒီကိုယ်စားလှယ်တက်ရောက်ခွင့်ရှိတယ်ဆိုပြီးတော့မှနယူးဇီလန်တရားရုံးကဆုံးဖြတ်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေအပြင်စစ်တပ်ကတို့ရှိတဲ့ပြည်ဦးတွေမျိုးအထွတ်ပါမနေ့ကတိုက်ပွဲပြင်းထန်ခဲ့ပါတယ
်ကျွန်တော်တို့ဒီကုလားကြီးဟိုဟိုလေးကြာမထဘဲတော့ဆေးလိုက်ကြည့်တော့မှာဒိတ်တော့တော့ဘယ်လိုကြည့်တော့အတန်းတော့ဘယ်လိုခေါ်မလဲဒီတော့ဟိင်းနေတော့ဒီကတဲ့တာတော့ကျွန်တော်တို့လည်းတော့ဝေးလို့ဆိုတော့ဝေးတော့ဟိုဘက်ပြောတော့ကြာတော့တာတော့ဟိင်းဟိင်း
မြို့ကန်တူပြောသွားတာပါပြည်ဦးတွေမျိုးကနောက်ဆုံးအခြေအနေကိုမကြခင်မှာတင်ပြပေးဖို့ရှိပါတယ်နောက်ဒီကရင် KNL နဲ့ PDF ပူးပေါင်းတက်တွေတင်ထားတဲ့မြဝတီမြို့မှာရောအခုနောက်ဆုံးအခြေအနေဘယ်လိုရှိပါလဲ။နောက်မနေ့တုန်းကပဲလွတ်ငင်းနဲ့ပြန်ပြီးတော့လွတ်မြောက်လာခဲ့တဲ့ကချင်နှစ်ချင်းအဖွဲ့ချုပ်ဥက္ကဋ္ဌဒီဒေါက်တာခလန်ဆမ်ဆွမ်ကိုဒီပြန်လွတ်ပြီးတော့နိုင်ပိုင်းအတွင်းမှာပဲပြန်လည်ဖမ်းဆီးလိုက်တဲ့ဆိုတဲ့သတင်းနဲ့မြန်မာအင်းကြီးချင်းအိန္ဒိယနိုင်ငံမှာတော့မနေ့ပြန်စပြီးတော့ကျင်းပမယ်လွှတ်တော်ရွေးကောက်ပွဲတွေရဲ့အလားအလာဘယ်လိုရှိနေတယ်လဲဆိုတာတွေကိုလည်းနောက်ပိုင်းတင်ပြပေးပါမယ်။အပတ်စဉ်ကြာသပတေးညအစီအစဉ်တွေကိုလည်းနားဆင်ကြရအောင်ပါ။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုမတ်စုမြတ်မုံနဲ့အတူပြောပြပေးပါမယ်ရှင်။
အစ္စရေးနိုင်ငံပေါ်အီရန်ကဒီမစ္စိုင်းဒုံးတွေတိုက်ခိုက်ရေး drone နေနဲ့ဒီတိုက်ခိုက်ခဲ့တဲ့အပေါ်နိုင်ငံပေါင်း90နီးပါးကဒီကြေညာချက်ထုတ်ပြန်ပြီးတော့မှအပြစ်တင်ခဲ့ကြပါတယ်။ဒေသရင်းသက်ဆိုင်သူတွေအနေနဲ့အခြေအနေနောက်ထပ်ပိုဆုံးမသွားအောင်တားဆီးကြဖို့အမေရိကန်အပါအဝင်ကုလသမဂ္ဂအမြဲတမ်းအဖွဲ့ဝင်တွေပုံထုံးနေညပိုင်းကထုတ်ပြန်တဲ့ကြေညာချက်မှာတောင်းဆိုထားသလိုအရှိလေပိုင်းဒေသမှာဖြစ်ပေါ်နေတဲ့တင်းမာမှုတွေကိုပြေလျော့သွားအောင်လို့တန်တမာရေးနီးနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ကြေညာပြုခဲ့ကြပါတယ်။အခြေအနေပိုဆုံးမသွားအောင်တခါမတိငိမ့်အောင်လုပ်နေတဲ့အီရန်ရဲ့နဲ့သူ့ရဲ့လက်တွဲဘက်တွေကလုပ်နေတာဖြစ်တယ်ဆိုပြီးတော့ပြောကြပြီးတော့အခုလိုတိုက်ခိုက်မှုဟာနိုင်ငံတကာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ကြီးမားတဲ့ချင်းချမှုဖြစ်တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အရှေ့လေပိုင်းဒေသတွေမှာစစ်ပွဲကြီးမဖြစ်အောင်ထိန်းသိမ်းသိမ်းသိမ်းလုပ်ဖို့အတွက်အနောက်နိုင်ငံတွေကတောင်းဆိုနေကြပေမဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကတော့ပြီးခဲ့တဲ့ရုံးပတ်ရက်ကအီရန်တို့ရဲ့တိုက်ခိုက်မှုကိုဘလို့တုံ့ပြန်မယ်ဆိုတာအစ္စရေးကသာဆုံးဖြတ်မယ်လို့ဗိုလ်ထုနေတုန်းကပြောကြားခဲ့ပါတယ်။American ဥရောပသမဂ္ဂနဲ့ G7 ဒီ CIA ARG ခုနှစ်နိုင်ငံအုပ်စုကလည်းအီရန်ပေါ်ပို့ပြီးတော့တင်းကျပ်တဲ့ပိတ်ဆို့တိုက်ခိုက်မှုတွေလုပ်ဖို့စဉ်းစားနေတယ်လို့ကြေညာခဲ့ကြပါတယ်။အီတလီနိုင်ငံကပရီဂျွန်းမှာဒီကနေ့ကျင်းပတဲ့ G7 နိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာတော့အီရန်ပေါ်ပြစ်မှတ်ထားရေးယူမှုတွေချမှတ်ရေးယူကရိန်းအတွက်ထောက်ပံ့ကူညီမှုတွေပေးနိုင်ရေးကိုထိတ်တန့်ဦးစားပေးဆွေးနွေးနေကြပါတယ်။အစ္စရေးအနေနဲ့လည်းထိန်းသိမ်းသိမ်းလုပ်ဖို့အတွက် G7 ကောင်စုတွေစုပေါင်းတောင်းဆိုတဲ့ကြေညာချက်ထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်ရှင်။
တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယင်နဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူရီတို့ကတော့ဒီနေ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာတွေ့ဆုံခဲ့ကြပြီးတော့ဂါဇာရေးနယ်ပတ်သက်ပြီးရေရှည်ခံပြီးတော့ခိုင်မာတဲ့အဖြစ်ခက်ရက်စရေးရရှိဖို့တောင်းဆိုလိုက်ပါတယ်။အဖြစ်ခက်ရက်စရေးရဲ့ရေးပါမှုနဲ့ဒီပရိပက္ခကိုဖြည့်ရှင်းတဲ့နေရာမှာနှစ်နိုင်ငံတီးခြားရက်တည်ပြီးဖြည့်ရှင်းသွားဖို့ကိစ္စတွေနဲ့ပတ်သက်လို့ဒီနှစ်နိုင်ငံကြားသဘောထားအမြင်တွေထူတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာဆူရီကသတင်းတောက်တွေကိုပြောဆိုသွားပါတယ်
။ Kita semua memiliki kekhawatiran.akan situasi yang
အရှိလေပိုင်းဒေသမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကျမတို့အားလုံးစိုးရိမ်ကြပါတယ်။ဒီပြည်ပခါမှာပါဝင်နေတဲ့သူအားလုံးထိန်းထိန်းသိမ်းသိမ်းလုပ်ပြီးစစ်ရေးအရှိန်လျှော့ချဖို့အရေးကြီးတယ်ဆိုတာကိုကျမတို့နှစ်ဖက်စလုံးကသဘောတူပါတယ်။အင်ဒိုနီးရှားဘက်ကအခုထိလှုပ်ဆောင်ခဲ့တဲ့တန်တမာရေးကြိုးပမ်းမှုတွေကိုကျမရှင်းပြခဲ့ပြီးတော့အခြေအနေတွေတိကျပိုဆိုးမလာအောင်ကာကွယ်ဖို့အတွက်တရုတ်နိုင်ငံအနေနဲ့လည်းသူ့ရဲ့ဩဇာအရှိန်အဝါကိုအသုံးပြုလာလိမ့်မယ်လို့ယုံကြည်ပါတယ်ဆိုပြီးဝန်ကြီးမာဆူရီကသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့တာပါ။ဒီနိုင်ငံသားရေးဝန်ကြီးဝန်ကြီးကတော့ကုလသမဂ္ဂမှာဂါဇာဒေသပြည်ပခရက်စရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချဖို့ကိစ္စအမေရိကန်ကတားဆီးပိတ်ပင်နေတယ်လို့ပြစ်တင်ပါတယ်။ဂါဇာရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှအဆိုပြုတဲ့ဆိုပြချက်တွေဟာ အပြစ်ခတ်ရစဲရင်နဲ့အစ္စရေးတစားကန်တွေပြန်လွှတ်ရေးကိစ္စကိုတိုက်ရိုက်ချိတ်ဆက်မှုမရှိသလိုဒီစစ်ပွဲနဲ့စတင်ခဲ့တဲ့ဟာမက်စ်ရဲ့တိုက်ခိုက်မှုတွေကိုပြစ်တင်ရှုံချတာမဟုတ်ထားတဲ့အတွက်အမေရိကန်ကလူကြိုးရေးကောင်စီအဆိုပြုတဲ့ဆုံးဖြတ်ချက်တချို့ကိုဗီဒီယိုအနာသုံးပေးချခဲ့တာပါအမေရိကန်တာဝန်ရှိသူတွေဘက်ကအပြစ်ခတ်ရစဲရင်နဲ့တစားကန်တွေလွှတ်ပေးရေးကိစ္စကချိတ်ဆက်နေတယ်လို့ပြောပြီးတော့ရုရှားတရုတ်နဲ့တခြားလူကြိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတော့ကြိုတင်သတ်မှတ်ချက်မရှိဘဲအပြစ်ခတ်ရစဲဖို့ဆန္ဒရှိနေကြပါတယ်ရှင်
အီတလီနိုင်ငံကပရီဂျွတ်မှာဒီကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံရဲ့ G7 အစည်းအဝေးကိုဒီကနေ့စတင်တာမှာရုရှားရဲ့ကျူးကျော်တိုက်ခိုက်မှုခံနေရတဲ့ယူကရိန်းအနေနဲ့ဒီခုခံတိုက်ခိုက်နိုင်အောင်ကူညီဖို့အီရန်ပေါ်တံခါးမှုအသစ်တွေချမှတ်ဖို့အတွက်အီတလီနိုင်ငံသားရေးဝန်ကြီးအန်တိုနီယိုတာရာနီကဒီအဖွဲ့မိန့်ခွန်းမှာတောင်းဆိုခဲ့ပါတယ်ယူကရိန်းနိုင်ငံသားရေးဝန်ကြီးကလည်းစီးရေးအကူအညီတွေထပ်ပေးအောင်တောင်းဆိုဖို့အတွက်ကပရီဂျွတ်ကိုရောက်နေပါတယ်
So today I came here mainly to speak about providing Ukraine with more air defense systems and missiles.
Ukraine နိုင်ငံကို၄000ရန်ကာကွယ်တဲ့စနစ်နဲ့ missile ဒုံးတွေထပ်ပြောင်းလို့အဓိကတောင်းဆိုဖို့တူလာရောက်တာဖြစ်တယ်လို့ Ukraine နိုင်ငံသားရေးဝန်ကြီး Dmytro Kuleba ကဒီ G7 ဘေးဘက်မှာ American နိုင်ငံသားရေးဝန်ကြီး Anthony Blinken နဲ့တွေ့ဆုံပွဲပြီးမှပြောကြားခဲ့တာပါ G7 အနေနဲ့လေကြောင်းရန်ကာကွယ်တဲ့လက်နက်တွေပေးနိုင်ဖို့အင်အားရှိပါတယ်လို့လည်းသူကပြောကြားခဲ့ပါတယ်။ရုရှားရန်ကိုကာကွယ်နေတဲ့ယူကရိန်းဘက်ကရပ်တည်ကာကွယ်ဖို့အတွက် G7 အုပ်စုအနေနဲ့ဆန္ဒရှိတာကြောင့်လက်တွဲဖြစ်အောင်လာရောက်ကြိုးစားတာဖြစ်တယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးကပြောကြားသွားပါတယ်။သူကအစ္စရေးနဲ့ယူကရိန်းပေါ်ထားတဲ့အနောက်နိုင်ငံတွေရဲ့မဟာဗျူဟာမတူဘူးလို့လည်းပြောပါတယ်။အစ္စရေးမှာတော့အသက်တွေကာကွယ်နိုင်အောင်အစ္စရေးဘက်ကပစ်လိုက်တဲ့ဒီအီရန်ဒုံးလက်နက်တွေကို American, Britain နဲ့ပြင်သစ်နိုင်ငံတို့ကပြီးခဲ့တဲ့စနေနေ့ကပြစ်ချပေးခဲ့တယ်လို့ပြောပါတယ်။ယူကရိန်းနဲ့ပတ်သက်ရင်တော့ပြန်လည်ထူထောင်ရေးနဲ့နောက်ထိခိုက်နေအောင်ကူညီတဲ့ဗျူဟာကိုတုံ့နေကြတယ်လို့သူကဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံသားဝန်ကြီးနဲ့ American နိုင်ငံသားဝန်ကြီး Anthony Blinken တို့အစောပိုင်းကတွေ့ဆုံစဉ်မှာလည်းယူကရိန်းအတွက်ဒေါ်လာဘီလီယံ60ကျော်ထောက်ပံ့နိုင်မဲ့ဥပဒေကြမ်းကိုအမေရိကန်အောက်လွှတ်တော်မှအတည်ပြုပေးဖို့လိုအပ်တယ်လို့ဝန်ကြီးဘလင်ကင်ကအလေးထားပြောကြားခဲ့ပါတယ်ရှင်
။လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တွေရဲ့ယုံကြည်မှုကိုဖျက်ဆီးဖို့ပြည်ပကနေတိုက်ခိုက်ထိုးနှက်တဲ့ဒါတွေထပ်ပြီးတော့ရှိလာနိုင်တဲ့အပေါ်မှာအမေရိကန်ထောက်လိုက်ရင်းနဲ့လူကြွေးအေဂျင်စီတွေကဒီပြည်နယ်နဲ့ဒေသခံရွေးကောက်ပွဲအရာရှိတွေကိုညွှန်ကြားချက်သတိပေးချက်တွေထုတ်ပြန်ထားပါတယ်။အရင်ကတည်ထားပြည်သားရွေးကောက်ပွဲအပေါ်တိုက်ခိုက်လေးရှိတဲ့ပြည်ပနိုင်ငံတွေဟာရွေးကောက်ပွဲကိုဖျက်ဆီးမဲ့လုပ်ရက်တွေစတင်လှုပ်ဆောင်နေပြီဆိုပြီးတော့သတိပေးလိုက်ကြပါမဲဆန္ဒရှင်တွေချာမှာကျင်းပမှုတွေနဲ့သဘောထားကွဲလွဲချက်တွေပေါ်လာအောင်ရုရှားတရုတ်နဲ့အီရန်နိုင်ငံတွေကတက်တက်ကြွကြွဖန်တီးလှုပ်ဆောင်နေတယ်လို့ American Cyber နဲ့အခြေခံအဆောက်အုံလုံခြုံရေး Agency CISA အမျိုးသားထောက်လှမ်းရေးအဖွဲ့ OTNI နဲ့ Federal ထောက်လှမ်းရေးဘူရို FBI တို့ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ဒီနိုင်ငံတွေဟာလူမှုကွန်ရက်မှာလူသိများထင်ရှားသူတွေနဲ့တခြားသူတွေကိုတုံးပြီးအမေရိကန်ဒီမိုကရေစီအသင်းအဖွဲ့အဆောက်အုံတွေအပေါ်မှာလူတွေရဲ့ယုံကြည်မှုကျဆင်းအောင်လူမှုနိုင်ငံရေးအသုံးချလူမှုနိုင်ငံရေးအရာဒီအသုံးချပြီးတော့သတင်းမားတွေကိုလှုပ်ချံဖန်တီးနေတယ်ဆိုပြီးတော့သိပေးပါဗျ။ရွေးကောက်ပွဲလုပ်ငန်းစဉ်ဟာအမေရိကန်ဒီမိုကရေစီခိုင်မာမှုအတွက်အခရာကျတာကြောင့်ပြည်ပကရန်သူတွေကိုတိုက်ခိုက်ဖျက်ဆီးဖို့ကြိုးစားတာဖြစ်တဲ့အကြောင်းအမေရိကန်စိုက်ဘာနဲ့အခြေခံအဆောက်အုံလုံခြုံရေးအေဂျင်စီ CISA ထိတ်တန့်အကြံပေးခိတ်ခွန်လေးကပြောပါရရှင်။
ဒီ American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေလို့ထိုးလင်းပေးနေပါတယ်ခင်ဗျာ
ဧပြီလ18ရက်ကြာသာဗြိတိညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်နယူးဇီလန်နိုင်ငံဝယ်လင်တန်မြို့တော်မှာဒီကနေ့စတင်ကျင်းပတဲ့အာဆီယံနယူးဇီလန်အစည်းအဝေးမှာဒီမြန်မာစစ်ကောင်စီကိုယ်စားလှယ်ကိုတက်ရောက်ခွင့်မပေးဖို့အတွက်မြန်မာရေးလှုပ်ရှားသူတွေတောင်းဆိုနေပေမဲ့နယူးဇီလန်တရားရုံးကအခွင့်ပြုလိုက်ပါတယ်။အစည်းအဝေးတက်ရောက်မဲ့သူကိုတန်တမာအဖြစ်အသိအမှတ်ပြုဝင်ခွင့်ပေးထားပြီးသားဖြစ်တာကြောင့်နိုင်ငံတည်းကိုဝင်ခွင့်ပြုတဲ့လို့တရားသူကြီးမက်သျူးပယ်မာကဆုံးဖြတ်ချက်ချခဲ့တဲ့အကြောင်းကိုနယူးဇီလန်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။တက်ရောက်ခွင့်ပြုသူဟာတန်တမာတယောက်ဖြစ်တာမို့သူ့ကိုနိုင်ငံတည်းဝင်ခွင့်ပြုဖို့အစိုးရရဲ့ဆုံးဖြတ်ချက်အပေါ်တရားရုံးအနေနဲ့ပြန်သုံးသပ်တဲ့နေရာမှာအကန့်အသတ်တွေရှိတယ်လို့ဒီမြန်မာအဖွဲ့ရဲ့အကျိုးဆောင်ရှေ့နေ Sam Lowry အပြောကို The Press သတင်းစာထဲမှာဖော်ပြထားပါတယ်။တရားရုံးအနေနဲ့ခီးသွွားကန့်သတ်ချက်ကိုတန်တမာတွေအပေါ်ထုတ်ပြန်လို့မရဘူးလို့တရားရုံးကပြောပါတယ်။အစည်းအဝေးတက်ခွင့်ပြုပေမဲ့စစ်ကောင်စီရဲ့လူခွင့်ချိုးဖောက်မှုတွေကိုလျှစ်လျူချူတာမဟုတ်ဘူးလို့တရားသူကြီးပါမာကပြောပါတယ်။သူရရှိထားတဲ့ခိုင်လုံတဲ့အထောက်အထားတွေအရစနစ်တကျဒီကြဲကြဲပြန့်ပြန့်လူခွင့်ချိုးဖောက်မှုတွေလူသားတို့အပေါ်ရာဇဝတ်မှုကျူးလွန်မှုတွေအတွက်စစ်ကောင်စီမှတာဝန်ရှိတယ်ဆိုတာညွှန်ပြနေတယ်လို့ဆုံးဖြတ်ချက်ချစဉ်မှာတရားသူကြီးကပြောကြားခဲ့ပါတယ်။ တရားရုံးဆုံးဖြတ်ချက်ကိုမြန်မာအရေးလှုပ်ရှားသူတွေကကန့်ကွက်ပြီးတော့ဆက်လက်ဆန္ဒပြသွားမယ်လို့ပြောပါရယ်နယူးဇီလန်အာဆီယံအစည်းအဝေးတက်ရောက်မဲ့အစီအစဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာပြောဆိုခြင်းမရှိပါဘူးနယူးဇီလန်နိုင်ငံမှာကျင်းပနေတဲ့ဒီအာဆီယံနယူးဇီလန်စည်းဝေးပွဲမှာရောလာအိုနိုင်ငံမှာမေလကျရင်ကျင်းပမယ်နယူးဇီလန်ကဒီပူတွဲဥက္ကဋ္ဌဖြစ်ဆောင်ရွက်မဲ့ဆွေးနွေးပွဲတွေမှာပါစစ်ကောင်စီကိုတက်ခွင့်မပြုဖို့အတွက်အရက်ဖက်အဖွဲ့အစည်း400ကျော်ကနယူးဇီလန်အစိုးရကိုအိတ်ဖွင့်ပေးစာတောင်းဆိုထားပါတယ်ရှင်
။ကရင်မျိုးသားလူမျိုးရေးတက် KNL နဲ့ PDF ပူးပေါင်းတက်ဖွဲ့တွေတိုက်ခိုက်သိမ်းယူထားတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုပြန်လည်သက်ယူဖို့စစ်ကောင်စီဘက်ကလည်းအင်အားအလုံးရင်းသုံးပြီးတော့ကြိုးပမ်းနေပါတယ်။စစ်ကောင်စီတက်တွေဟာကြုံတိုး concrete ကနေပြီးတော့မှဒီအင်အားအလုံးရင်းနဲ့တက်လာပြီးလေကြောင်းပစ်ကူတာတိုက်တာလက်နက်ကြီးတွေနဲ့တိုက်ခိုက်တာတွေရှိနေပြီးတော့လမ်းတစ်လျှောက်မှာလည်းပူပေါင်းတပ်ဖွဲ့တွေဘက်ကကြားပြတ်တိုက်ခိုက်တာကြောင့်နှစ်ဖက်တိုက်ခွဲတွေပြင်းထန်နေတယ်လို့ပူပေါင်းတပ်ဖွဲ့ခေါင်းဆောင်ဦးကဗီဒီယိုကိုပြောပါရယ်စစ်ကောင်စီဘက်ကလေကြောင်းကနေပုံကျဲတိုက်ခိုက်တာတွေနေတိုင်းလို့ရှိနေပြီး KNL နဲ့ PDF ပူပေါင်းတပ်ဖွဲ့တွေဘက်ကဒရုန်းတွေနဲ့တိုက်ခိုက်တာကြောင့်စစ်ကောင်စီဘက်ကအရာရှိတချို့နဲ့အတော်များများထိခိုက်ဒေဆုံးတာတွေရှိတယ်လို့လည်းပြောပါရယ်စစ်ကောင်စီဘက်ကတော့ဒီလမ်းတစ်လျှောက်မှာဒေသခံတွေကိုဖမ်းဆီးတာပေါ်တာဆွဲတာတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်ပြီးခဲ့တဲ့ဧပြီလ17ရက်နေ့က KNL နဲ့ပူပေါင်းတပ်ဖွဲ့တွေမြောက်ပြည်မျိုးကိုတိုက်ခိုက်သိမ်းယူခဲ့ပြီးတဲ့နောက်ထိ ंछ ုပ်ထားတာကတော့အခုဆိုရင်တပတ်ချီသွားပြီဖြစ်ပါတယ်မြောက်ပြည်မျိုးကနောက်ဆုံးအချိန်ဒီကိုနောက်ပိုင်းမှာပြေဆုံးကြအောင်မယ်ရှင်
မြန်မာနိုင်ငံရဲ့ဒီနယ်စပ်ဖြစ်တဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်ရဲကိုဝင်ရောက်လာတဲ့အထောက်ထားမဲ့ဒုက္ခသည်တွေကိုမြန်မာဘက်ကပြန်ပို့နိုင်ရေးမှာဒီမြန်မာနိုင်ငံရဲ့ကတိုက်ပွဲတွေကြောင့်နှောင့်နှေးနေတယ်လို့အိန္ဒိယအစိုးရတာဝန်ရှိသူတယောက်ကပြောကြားလိုက်ပါတယ်။2021ဒီစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာစစ်တပ်အာဏာသိမ်းဆန့်ကျင်တိုက်ပွဲတွေစတင်ခဲ့ပြီးတဲ့နောက်ချင်းတိုင်းရင်းသားများအများစုအပါအဝင်အရသာထောင်နဲ့ချီနဲ့စစ်မှုရာယာချီအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုးလုံခဲ့ကြတာပါ။မိုရေးကိုရောက်လာသူတွေကစာရွက်စာရမ်းမရှိသူ89ယောက်ထက်မနည်းကိုပြန်ပို့မယ်လို့မဏိပူရပြည်နယ်တာဝန်ရှိသူတွေကပြောကြားထားပါတယ်။မိုရေးကနေတဆင့်ပြန်ပို့ဖို့ဒီအင်ဖာမျိုးကနေ38ယောက်ကိုခေါ်လာပေမဲ့မြန်မာဘက်ကပြန်ခေါ်ဖို့ဆက်သွယ်လာတာကိုစောင့်နေရဆဲဖြစ်တယ်လို့ဒီအမည်မဖော်လို့တဲ့အကြီးအကဲလုံခြုံရေးအရာရှိတယောက်ရဲ့အပြောကို Reuters စာတမ်းမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့တည်ငြိမ်မှုမရှိတာကြောင့်လို့သူကဆိုပါတယ်ရှင်။
လွန်ခဲ့တဲ့ဆယ်စုနှစ်တွေတုန်းကမြောက်ကိုရီးယားကဖမ်းဆီးသွားခဲ့တဲ့ဒီဂျပန်နိုင်ငံသားတွေပြန်လွှတ်လာတဲ့အထိဂျပန်နိုင်ငံနဲ့အတူယက်တီသွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်ဖီကဒီကနေ့ပြောဆိုလိုက်ပါတယ်။သံအမတ်ကြီးသောမတ်စ်ဂရင်ဖီဟာသူ့ရဲ့ဂျပန်နိုင်ငံခီးစဉ်အတွင်းမှာမြောက်ကိုရီးယားဘက်ကဖမ်းဆီးခံလိုက်ရတဲ့သူတွေရဲ့မိသားစုဝင်တွေနဲ့အရင်ဆုံးတွေ့ဆုံခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဖမ်းဆီးခံလိုက်ရတဲ့မိသားစုဝင်တွေအပါအဝင်ဂျပန်နိုင်ငံသားအလုံးနိုင်ငံတကာအသိုင်းအဝိုင်းနဲ့အတူယက်တီပြီးမြောက်ကိုရီးယားအစိုးရဖမ်းဆီးမှုကြောင့်ကွဲကွာနေရတဲ့မိသားစုဝင်တွေပြန်လည်ပေါင်းစည်းနိုင်ဖို့ဆုံးဖြတ်ချက်တည်းရဲ့ချနိုင်အောင်တွန်းအားပေးလှုပ်ဆောင်နေပါတယ်လို့တမ်မတ်ကြီးသောမတ်စ်ဂရင်ဖီကပြောဆိုပါတယ်။တမိဖြစ်တဲ့သူဖမ်းဆီးခံရတဲ့ဆာကီယူကိုတာကတော့သူ့အနေနဲ့တမိကိုနောက်တစ်ခေါက်လောက်ထပ်ပြီးတော့တွေးကျင်တယ်လို့တမ်မတ်ကြီးဂရင်ဖီနဲ့တွေ့ဆုံချိန်မှာပြောကြားခဲ့ပါတယ်။အဲ့ဒီဖမ်းဆီးခံထားတဲ့သူတွေကိုအချိန်မစွဲပဲချက်ချင်းပြန်လုပေးဖို့လိုတယ်လို့ဂျပန်အစိုးရအဖွဲ့ရဲ့အထွေထွေကျိုးယိုရှိမာဆာဟာယာရှိကလည်းပြောပါတယ်။1980-80ပြည့်လွန်နှစ်တွေအတွင်းမြောက်ကိုရီးယားနိုင်ငံဟာဂျပန်နိုင်ငံသား18ယောက်ထက်မနည်းကိုသူတို့ရဲ့ထောက်လိုက်ရေးတရှုလုပ်ဖို့အတွက်အတင်းကျပ်ဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးအဲ့ဒီထဲက12ယောက်ကတော့အခုချိန်ထိပျောက်ဆုံးနေသေးပဲလို့ဂျပန်ကပြောပါတယ်ရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မုံနဲ့အတူပြောပြပေးခဲ့တာပါရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးမှာပါ။အခုသတင်းပေးပို့ချက်တွေတင်ဆက်တဲ့အခါမှာတော့ဒီထိုင်းမြန်မာနယ်စပ်မြဝတီမြို့ကနောက်ဆုံးအခြေအနေနောက်မနေ့တုန်းကဖမ်းဆီးခံရပြီးတော့မှပြန်ပြီးတော့လွတ်မြောက်ပြီးတော့မှဒီပြန်ပြီးတော့ဖမ်းဆီးခံရတဲ့ဒီကချင်ဘာသာရေးခေါင်းဆောင်တယောက်ရဲ့အကြောင်းနောက်မြန်မာအိနီချေအိန္ဒိယနိုင်ငံမှာတော့လက်ရှိဝင်ကြီးချုပ်ပဲပြန်ပြီးတော့အနိုင်ရနိုင်ပွဲရှိနေတဲ့ရွေးကောက်ပွဲအခြေအနေစာရာတွေကိုတက်ဆက်ပေးသွားဖို့ရှိပါတယ်။အခုကတော့အရင်ဆုံးဒီပြင်ဦးလင်မြို့အထက်မှာမနေ့ကတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနှစ်ဆန်းတရက်နေ့ဒီမနေ့ညပိုင်းတုန်းကပြင်ဦးလင်မြို့အထက်မှာတိုက်ပွဲဖြစ်ခဲ့ပြီးတော့ပစ်ခတ်တံတွေကျရတယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုပစ်ခတ်တာတွေဖြစ်ပြီးတဲ့နောက်မှာပဲဒီစစ်တပ်ကလည်းမျိုးအဝင်အထွက်တွေမှာစစ်စည်းတာတွေလုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ပြည်ဦးလင်မျိုးဘက်ကနောက်ဆုံးအခြေအနေကိုတော့ကိုစံကျော်ကအပြည့်ဆုံးပြောပြပါမယ်ရှင
်မြမ21ရက်ဧပြီ18ရက်ညပိုင်းကမန္တလေးတိုင်းပြည်ဦးလင်မိုးကုတ်လန်ပြည်ဦးလင်မျိုးအထွက်မှာပစ်ခတ်တံတွေကြားရပြီးတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တနအိနီးပါးတိုက်ပွဲဖြစ်ခဲ့ပြီးလက်နက်ကြီးပစ်ခတ်တံတွေကြားရတယ်လို့ပြည်ဦးလင်မျိုးကန်တွေကပြောပါတယ်မြေကြီးတွေပါတုံခါတဲ့အထိတိုက်ပွဲပြင်းထန်တယ်လို့ပြည်ဦးလင်မျိုးကန်တူကအခုလိုပြောပါတယ
်ကျွန်တော်တို့ဒီ9နိုင်yo police ya bana doro se la jojo ma de de ngora wo bro jira ta no bu kho ya diwo lo hei ne wa jike de ta no de no ne lo we lo do mu we diwo lo hu ga jo do ja lo ta no hei ne ne wa to u ne wa ni de
စစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေတိုက်ပွဲဖြစ်တာလို့ဒေသခံတွေကပြောပေမဲ့စစ်ကောင်စီဘက်ကမန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့ဘက်ကရောသတင်းထုတ်ပြန်တာမရှိသေးပါဘူး။ပြည်ဦးလင်မြို့အနီးမှာတိုက်ပွဲဖြစ်တာကိုနောက်ထပ်ဒေသခံတူကလည်းအတည်ပြုပြီးတိုက်ပွဲဖြစ်ပြီးတဲ့နောက်ဧပြီ18ဒီကနေ့မနက်ပိုင်းမှာတော့မြို့ထဲမှာပုံမှန်သွာလာနေကြပေမဲ့မြို့ဝင်မြို့ထွက်တွေမှာစစ်ဆေးတာတွေလုပ်နေတယ်လို့လည်းဒေသခံတူကပြောပါတယ
်။ဇန်နဝါရီလကျတော့အင်းနာဘူဂျူပြည်လာလို့ပါလို့ကုန်တော့ဒီကဘယ်မောင်ချပါညာပေါ့လေဒီဟိုအဲ့ဒီမုံကုတ်ထွက်ကမှာဒွားရင်ဘုဒ္ဓပြည့်လက်ကညောင်ကုန်းအဲ့ဒီဟာတွေရှိတော့အဲ့မှာဂိတ်တွေနဲ့ရှိတယ်အဲ့ဒီဟာတွေပါကျွန်တော်မျိုးဒီမန်လီမဲ့ဆွတ်အဲ့ဒီအနည်းဆုံးမှာတော့သူတို့မနေ့ပိုင်းတော့စစ်တာဖေးတာရှိတယ်ကျွန်တော်ဖြတ်တော့ကားတွေပါရှင်းနေတွေ့တယ်ဒီကဒီမျိုးအဝင်လမ်းကိုကျွန်တော်ပြန်လာတဲ့ခါကျတော့ဘာမှတော့မတွေ့တော့
ပြည်ဦးလင်မှာရှိတဲ့စစ်တပ်ကတူကိုပြီးခဲ့တဲ့ April 10ရက်ကလည်း short တိုက်တုံး၅လုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့သေးတယ်လို့ April 10ရက်မှာဆိုရင်ပြည်သူ့ကာကွယ်တပ်ဖွဲ့က short တိုက်တုံးအလုံး20နဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီး short တိုက်တုံးတွေဟာစစ်တပ်ကတူကြောင်းဝင်းအတွင်းကြားရောက်ပောက်ကွဲခဲ့တယ်လို့လည်းမန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရသမရယုံကလည်းစစ်ကောင်းဆောင်တွေရှိတဲ့နေရာကိုဦးတည်တိုက်ခိုက်ခဲ့တာဖြစ်ပြီးအရက်သားတွေနေထိုင်တဲ့နေရာကိုပြစ်မှတ်မရောက်အောင်ရှောင်လွှဲခဲ့ကြောင်း VOA မြန်မာပိုင်းကိုပြောခဲ့ပါတယ်။ဒီတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တန်ခါနှစ်ပါးအပါအဝင်အရက်သားနှုတ်သိမ်းဆုံးခဲ့ပြီး NUG နဲ့ PDF တွေကအရက်သားနဲ့ဆေးရုံအဆောက်အုံတွေကိုဥတီတိုက်ခိုက်ခဲ့တာလို့တုံ့ပြန်ထားပါတယ်။အခုလို short တိုက်တုံးတွေနဲ့ပြစ်ခတ်တိုက်ခိုက်ပြီးမြို့အနီးမှာတိုက်ပွဲဖြစ်ခဲ့တဲ့အတွက်မြို့ကန်တွေအနေနဲ့နောက်ထပ်တိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ။
ဒါတော့စစ်တပ်ကတူရှိတဲ့ပြည်ဦးလင်မြို့အထွတ်မှာဒီမနေ့ကတော့ငါတိုက်ပွဲပြင်းထန်ခဲ့တဲ့အချိန်နေရန်ကုန်ကသတင်းပေးပို့ချက်ကိုကိုစံကျော်ကတင်ပြပေးခဲ့တာပါရှင်။အခုတခါကတော့ဒီကရင် KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့မြောက်ရီမြို့ကနောက်ဆုံးအချိန်နေဘလို့ရှိနေတယ်လဲဆိုတာကိုလည်းကြည့်အောင်ပါရှင်။ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းယူထားတဲ့ကရင်ပြည်နယ်မြောက်ပြည်မြို့ကိုပြန်လည်သိမ်းယူဖို့စစ်ကောင်စီတပ်ဖွဲ့တွေဘက်ကလည်းအင်အားအလုံးအင်းဆင်လွတ်နေတဲ့အပြင်ကော့ကရိတ်မြို့မှာလည်းပုံကျဲတိုက်ခိုက်တာတွေရှိနေပါတယ်။မြောက်ပြည်မြို့ဘက်ကနောက်ဆုံးချင်းတွေကိုတော့ထိုင်းမြန်မာအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးမာကအပြည့်စုံတင်ပြပေးပါမယ်ရှင်။ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းယူထားတဲ့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ပြည်မြို့ကိုပြန်လည်ရရှိရေးစစ်ကောင်စီတပ်တွေကကျုံတိုးကော့ကရိတ်ကနေမြောက်ရီအထိအင်အားအလုံးရင်းနဲ့တက်လာနေပြီးလေကြောင်းပစ်ကူတွေအပြင်လက်နက်ကြီးတွေကိုပါတုံးပြီးပစ်ခတ်နေပါတယ်။လမ်းတစ်လျှောက်မှာလည်းပူပေါင်းတပ်တွေဘက်ကကြားဖြတ်တိုက်ခိုက်မှုတွေလည်းလုပ်နေပါတယ်။လေကြောင်းတိုက်ခိုက်မှုတွေကနှစ်ဖက်တိုက်ပွဲတွေကအပြင်းထန်ဖြစ်နေတယ်ဆိုပြီးပူပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုအခုလိုပြောပါတယ်။
ပြန်မြောက်ပြည်ကိုပြန်သိမ်းမှုအတွက်အဲ့ဒါဟုတ်တယ်အောင်စရာစစ်ကြောင်းလို့နာမည်ပေးကြတာပေါ့နော်အောင်အဲတမန်ငငါပေါ့နော်တမန်ငငါနေပြီးတော့အထူးသဖြင့်တက်လာကော့ကရိတ်ကိုကျော်တော့ကျော်လာပြီကော့ကရိတ်တမ်းနဲ့ကော့နှွဲရွာအဝရဲနောက်ပြီးတော့ကျွန်တော်တို့ဒီဒေါ်လာတောင်ချီပေါ့နော်အဲအဲ့မှာစခန်းချထားတယ်သူတို့ဒီကုဆက်တက်လို့မရဒီကြားထဲမှာကျွန်တော်တို့တက်ဖွဲ့ကဒီကြားချက်တိုက်ခိုက်တယ်သူတို့မှလည်းအတုံယုံတိုက်ခိုက်ဟိုဒီဆုံးတာတွေတက်ဆုံးတာတွေအများကြီးပဲပေါ့နော်အဲ့တော့သူတို့ကဆက်လက်ပြီးတော့မတက်ဘူးဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ drone နဲ့အစီအစဉ်လုပ်နေတဲ့နေရာကိုဒီချာတော့အရာရှိတော်တော်များများနဲ့ထိခိုက်တန်းထိခိုက်သိဆုံးတာတော့သိရတယ်။ဟုတ်ကဲ့လေရင်တော့နေ့စဉ်ပုံမှန်ဆိုတော့ကင်းတော့တယ်ပြီးလို့ရှိရင်အဲဒီ fighter တွေနဲ့ကျွန်တော်တို့ပုံကျဲတယ်။အော်မြောက်ပြည်တော့ဘယ်လိုမှမရောက်လာနိုင်ဘူးသူကတင်ငန်းကြီးအောင်ရောက်မယ်တင်ငန်းကြီးအောင်ပြီးတော့မြောက်ပြည်တော့ရောက်မှာ။ဒီ land တစ်ဝက်မှာပဲသူတို့ကျွန်တော်တို့ဒီကောင်တောင်ကြီးပေါ့နော်တောင်ကြီးအနောက်ဘက်ခြမ်းပါပဲအရှေ့ဘက်ခြမ်းတော့မတက်လာနိုင်ဘ
ူး။အေဗီလာစတီယနေကတော့မြောက်ရီမျိုးစောင်းတက်ဖြစ်တဲ့ချီလင်တက်ရင်ခလာရ205ကို KNL နဲ့ပူးပေါင်းတက်ဖွဲ့တွေကတိမ့်ပိုက်နိုင်ခဲ့ပြီးတဲ့နောက်အေဗီလာစနေရနေ့မှာမြောက်ရီမျိုးဘက်ကိုစစ်ကူသွားဖို့အတွက်တင့်ကားတွေနဲ့အတူစစ်ကောင်စီတက်အင်အားအလုံးရင်းနဲ့ကော့ကရိတ်မျိုးကိုဝင်ရောက်လာတာဖြစ်ပြီးလေကြောင်းပစ်ကူတွေလက်နက်ကြီးပစ်ကူတွေနဲ့မျိုးတဲကိုဝင်ရောက်လာတာဖြစ်ပါတယ်ဒေသခံတွေကိုလည်းပေါ်တာဆွဲတာတွေဖမ်းဆီးတာတွေလုပ်ခဲ့တယ်လို့လည်းဆိုပါတယ်မြောက်ရီမျိုးကိုတပတ်ကျော်ကြာတဲ့အထိ KNU နဲ့ပူးပေါင်းတပ်တွေထိ ंछ ုတ်ထားပြီးစစ်ကောင်စီဘက်ကနေဝင်ရောက်တိုက်ခိုက်နိုင်တာမရှိသေးပါဘူးမြောက်ရီမျိုးကိုထိ ंछ ုတ်ခဲ့တဲ့ချီလင်တရင်နေဘူဟာစခန်းတွေကတံဖူးတွေလည်းစခန်းစွန့်ခွာထွက်ပြေးတာလက်နက်ချအညံ့ခံတာတွေကြောင့်စစ်ကောင်စီဘက်ကတပတ်ကြာတဲ့အထိမြောက်ရီမြို့ကိုပြန်လည်ရယူနိုင်တာမရှိသေးပါဘူးလူလူကြားမှာတော့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်မှာကိုစိုးရိမ်ပူပန်နေကြပါတယ်
ချစ်ချီတရားနှစ်နန်းမှာတက်ဆွဲထားတဲ့ခလာယ295ကတက်သားတချို့ကတော့ထွက်ပြေးတာတွေရှိနေပြီးပူပေါင်းတက်တွေကသူတို့ကိုလက်နဲ့ချဖို့ထုတ်ပြန်ထားတယ်လို့လည်းပြောပါတယ်
အဲအဲ့မှာကတော့ဒီနေ့ဆိုလို့ဒီမှာရအောင်ထွက်ပြေးသွားတာသိရတယ်။အဲသူတို့ကအဲ့ဒီဒရာနှစ်မှာပဲဆက်ရှိနေတယ်။ဒီကျွန်တော်တို့ဒီဘူးကျူးသူ့ဖွဲ့ကတော့စာနာရေးကြထောက်ပံ့နေတာပေါ့နော်။အဲလုံးသေးတော့သူတို့ရောဝိုင်းနေပေးထားတယ်ဒီ16ရက်နေ့ပေါ့နော်။အဲနောက်ဆုံးထားပြီးတော့ကျွန်တော်တို့ကိုကျွန်တော်တို့ဒီကိုအလင်းဝင်ဖို့အလိုက်ယူထောင်ဖို့အဲဒါမှမဟုတ်တက်ချက်ချင်းလို့မယ်လို့ကျွန်တော်တို့ကြော်ငြာရထုတ်ကြတယ
်။စစ်ကောင်စီဘက်ကတော့ကော့ဂရိတ်မြောက်ရီအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးဒီနေ့ကစလို့၂ရက်အတွင်းမြောက်ရီကနေရှောင်နေကြဖို့ကိုလည်းတက်နဲ့နီးစပ်သူတွေကပြောတယ်လို့လည်းကြားပါတယ်လက်ရှိမှာတော့ KNU ကတင်စီထားတဲ့လက်နက်တွေကိုပြန်ပေးဖို့နယ်ကြားဆောင်တက် BGF ကိုပြန်တောင်းခိုင်းနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီမဲ့ VOA ကတီးခြားအတည်ပြုလို့တော့မရသေးပါဘူးရှင
်မြောက်ရီမျိုးကနောက်ဆုံးအခြေအနေကိုထပ်မြမအခြေစိုက်သတင်းတော်မဲ့အေးမာကသတင်းပေးပို့ခဲ့တာပါရှင်ပြည်ရင်းကနောက်ထပ်သတင်းတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးပါဦးမယ်ကချင်ပါတာကြီးခေါင်းဆောင်တဦးဒီမနေ့ကနှစ်ဆန်းတရက်နေ့မှာလူငင်းချမ်းသာကွင်းနဲ့ပြန်လွတ်ပြီးတော့မှဖမ်းဆီးခံရတဲ့သတင်းကိုပြောပြပေးပါမယ်မြမနှစ်ဆန်းတရက်မနေ့တုန်းကဒီလွန်ငင်းချမ်းသာကွင်းနဲ့ပြန်လည်လွတ်မြောက်လာတဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆမ်ဆွမ်ကိုစစ်ကောင်စီကပြန်လွတ်လိုက်တဲ့ဒီမနေ့ကညပိုင်းမှာပဲသူ့ရဲ့နေအိမ်ကနေပြန်လည်ဖမ်းဆီးသွားတယ်လို့နှိစက်သူတွေကပြောပါတယ်ဖမ်းဆီးခေါ်ဆောင်ခံတဲ့ဒီချိန်မှာတော့ဒေါက်တာကလမ်ဆမ်ဆွမ်နဲ့အတူသူ့ရဲ့အမျိုးသမီးနောက် KBC အဖွဲ့ဝင်တဦးကိုပါခေါ်ဆောင်သွားတယ်လို့လည်းသိရပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မဲ့ဤတန်စင်ပြောပြပေးပါမယ်ရှင်
ပုံမှန်3ခုနဲ့ထောင်နဲ့6နဲ့ချမှတ်ခံထားရတဲ့ကချင်နေချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆန်ဆောင်ကိုစစ်ကောင်စီကမနေ့မြန်မာနေ့စံတရနေ့မှာအချင်းထောင်အသီးသီးကအချင်းသားတွေကိုပြစ်ဒဏ်လွန်ငင်းခွင့်နဲ့အတူပြန်လွတ်ပေးပြီးတဲ့နောက်နိုင်ပိုင်းအကြောင်းပါပဲသူ့နေအိမ်ကနေပြန်ပြီးတော့ဖမ်းသွားခဲ့တာဖြစ်တဲ့အကြောင်းနှိစက်သူတယောက်ကဒေဗျူထားပါတယ်ဖမ်းဆီးခေါ်ဆောင်ချိန်မှာဒေါက်တာကလမ်ဆန်ဆောင်နဲ့အတူဇနီးဖြစ်တဲ့သူနဲ့ KBC အဖွဲ့ဝင်တယောက်လည်းပေါသွားတယ်ဆိုပြီးတော့ပြောပါတယ
်ဒီမနေ့ကဆန်နိုင်ဆက်ပနိုင်ကြားတယ်ကျွန်တော်တို့ဟိုပါပေါ့ခစားမင်းဆရာကြီးရှိသေးတယ်ဆိုဟိုပါအချက်ကခေါ်ခိုင်းလို့ခေါ်သွားတာပေါ့နော်အဲမြို့သမီးနဲ့ဟိုပီစီတီကတယောက်လိုက်သွားတယ်ချိန်ကြည့်တော့ပြန်မလာသေးဘူးပေါ့ဟုတ်တယ်ဒီတော့ဘာမှတော့ထပ်တိကြတော့မရှိဘူးခင်ဗျာကျွန်တော်တို့လည်းမနေ့ကဝမ်းတာပြီးတော့စုတွေတောင်းပေးတာပေါ့နော်ဆိုတော့မနေ့ညပြန်ခေါ်သွားတော့ကျွန်တော်တို့လည်းအံ့ဩနေတယ်
နေဆက်သူအစိုးရဒေါက်တာကလမ်ဆန်ဆောင်ရဲ့ဇနီးနဲ့အဖွဲ့ဝင်တို့မနေ့ညတော့ကမြကြီးနားထောင်အတွင်းကရိတ်တာမှာထားရှိတယ်ဆိုပြီးတော့ပြောပါလေဒေါက်တာကလမ်ဆန်ဆောင်ကိုတော့အချင်းထောင်အတွင်းဘယ်နေရာမှာထားလဲမသိရသေးပါဘူးဒေါက်တာကလမ်ဆန်ဆောင်ကိုဘာကြောင့်ပြန်ပြီးတော့ဖမ်းဆီးခဲ့လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူးကချင်ပြည်နယ်အစိုးရနဲ့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူဖြစ်တဲ့ဗိုလ်ချုပ်ဇော်မင်းထွန်းတို့ကိုဆက်သွယ်ပေးမယ်လဲပြန်ပြီးတော့ဖြေကြားတာမရှိသေးပါဘူးနေဆက်သူတွေရဲ့ပြောဆိုချက်အရာစစ်ကောင်စီအဖွဲ့ဝင်ကသူ့နေအိမ်ကိုဝိုင်းပြီးတော့ရောက်လာပြီးခေါ်ဆောင်သွားတာလို့ပြောပါလေ2020ဒီဇင်ဘာလ9ရက်နေ့မနေ့တုန်းကမန္တလေးပြည်ပဆိုင်ရာလေစိတ်ကနေထိုင်းနိုင်ငံကိုဆေးသွားကူဖို့အသွားဒေါက်တာကလမ်ဆာဆောင်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးသွားခဲ့တာပါကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG သမ္မတဒူဝါလာရှိလာအပြင်တယန်ဇာတဝန်ကြီးအဆင့်ရှိတဲ့ဦးတုခေါင်ပညာရေးဝန်ကြီးဆရာမဒေါ်ကြထွေပန်တို့နဲ့လိုက်ကြမျိုးမှာတွေ့ခဲ့တာကြောင့်2023ဇန်နဝါရီလ17ရက်နေ့မှာပုံမူသူအောင်ဇော်ဆိုတဲ့သူကမြင်းကြီးနားရဲစခန်းမှာအမတရားအတင်းဆက်သွယ်မှုဥပဒေပုံမှန်18မြေဆောင်တက်တက်မတော်ကိုအကြီးညိုပြက်အောင်တွေးထုတ်လှုံ့ဆော်မှု905ကာဂျီယိုနဲ့အမှုဖွင့်ခဲ့ပါတယ်တရားရင်ဆိုင်နေတဲ့အချိန်မှာအကြမ်းဖက်မှုဥပဒေပုံမှန်52ကာဂျီနဲ့ထောင်ဒဏ်6နှစ်ချမှတ်ခဲ့တာဖြစ်ပါတယ်အချင်းထောင်ထဲမှာတနေ့ကြုံနေပြီးတော့မင်းကပြစ်ဒဏ်လူငင်းခွင့်နဲ့ပြန်ပြီးတော့လွတ်မြောက်လာခဲ့တာပါနှလုံးနဲ့သွေးတို့ရောဂါရှိတဲ့ဒေါက်တာကလမ်ဆန်ဆောင်ကကိုဗစ်ကူးစက်ခံခဲ့ရပြီးတဲ့နောက်လေပြွန်ရောင်တဲ့ရောဂါခံစားနေရတဲ့သူဖြစ်ပါသည်တိခါတော်ရစီယာဒေါက်တာကလမ်ဆန်ဆောင်က KBC ရဲ့အထွေထွေအတွေ့အမှုကြုံနေဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလတုန်းကကချင်နေချင်းခရိယံအဖွဲ့ချုပ် KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်ချေခံခဲ့ရပါသည်လူနေစုတိုင်းသားတွေပေါ်မှာမြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီးတော့2019တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအမေရိကန်ပြည်အောင်စုသမ္မတအိမ်ပြီးတော့မှကိုယ်တိုင်သွားရောက်ပြီးတော့တင်ပြခဲ့တဲ့သူတွေဖြစ်ပါလိမ့်။အဲ့လိုသွားရောက်ခဲ့တဲ့အတွက်လည်းအဲ့အချိန်တုန်းကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့ပြီးတော့နောက်ပိုင်းမှာအမှုကိုပြန်ပြီးတော့ရုပ်သိမ်းပေးခဲ့ပါလိမ့်ရှင်။
ဒါတော့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆမ်ဆွမ်ကိုမနေ့ကဒီပြန်လွှတ်ပေးပြီးတော့နိုင်ပိုင်းအတွင်းမှာပဲပြန်လည်ဖမ်းဆီးခံလိုက်ရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုမဲအီတန်စင်ကတင်ပြပေးခဲ့တာပါရှင်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုခဏနားပြီးတော့ဒေသတွင်းသတင်းတစ်ပုဒ်ကိုပြပြပေးပါဦးမယ်။မြန်မာအင်ဒီဂျီအိန္ဒိယနိုင်ငံမှာဒီမနေ့ဖြန်မှာစတင်တော့မဲ့ရွေးကောက်ပွဲတွေရဲ့အလားအလာဘလို့ရှိနေတယ်လဲဆိုတာကိုကြည့်အောင်ပါရှင်။အိန္ဒိယနိုင်ငံရဲ့ပြည်내20ကျော်မှာမနေ့ဖြန်ကစလို့သတင်း6ပတ်ကြာကျင်းပမယ်လွှတ်တော်ရွေးကောက်ပွဲတွေကိုစတင်တော့မှာပါလွှတ်တော်အမှတ်943ယောက်ကိုရွေးချယ်မှာဖြစ်ပြီးတော့တန်းနဲ့ချီတဲ့ဒီအိန္ဒိယနိုင်ငံသားတွေမဲပေးကြဖို့မျှော်လင့်ထားပါတယ်လူ့ရေအများဆုံးဖြစ်တဲ့ Uttar Pradesh ပြည်နယ်ဟာအထွေထွေရွေးကောက်ပွဲမှာအနိုင်ရဖို့အတွက်အဓိကကြတဲ့ပြည်နယ်တစ်ခုပါဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဘာရာတီနာတိခါမရှင်ဘာရာတီယာချက်နီတာပါတီ BJP ကိုမဲပေးထောက်ခံဖို့အတွက်အခိုင်အမာပြင်ဆင်နေကြတဲ့ဒီ Uttar Pradesh ပြည်နယ်ကဟိန္ဒူဘာသာဝင်တွေမဲဆန္ဒရှင်တွေအကြောင်းကိုတော့ VOA သတင်းထောက် Antenna Pastricia ပေးပို့ထားတဲ့သတင်းကိုကိုစံကျော်ကပြောပြပါမယ်ရှင
်လဲယာမီတွေရဲ့ထက်သွင်းအသုံးပြုရတဲ့ဓာတ်မြေဩဇာတို့လိုကုန်ပစ္စည်းဈေးနှုန်းတွေမြင့်မားလာတာကြောင့်ဝင်ငွေအရနည်းလာတယ်ဆိုပြီးအိန္ဒိယနိုင်ငံမြောက်ပိုင်း Uttar Pradesh ပြည်နယ်ကလက်တေကပိုင်ရှင် Christian Paul ကပြောလို့လာပါတယ
်ကျွန်တော်တို့အခုလိုကုန်ကြစိတ်များနေတာကိုအစိုးရကယူမဆိုင်ဘူးဗျလက်သမားတွေအတွက်ကတော့ကူကယ်ရမဲ့ပါပဲဗျာ
ဒါပေမဲ့လည်းသူ့အနေနဲ့ကတော့ April 16ရက်နေ့မှာစတင်ကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ် Narendra Modi ဦးဆောင်တဲ့ Hindu အမျိုးသားရေးပါတီ BJP ကိုပဲဆက်လက်ထောက်ခံအားပေးသွားမယ်လို့ဆိုလာပါတယ
် Vichar sanyu dete hain hum
ဒီတိုင်းပြည်က Hindu တိုင်းပြည်ဖြစ်လို့ Hindu တွေပဲအာဏာဆက်ရှိတင်တယ်လို့ကျွန်တော်ထင်ပါတယ
် Hindu ဘာသာဝင်တွေအများစုနေထိုင်ကြတဲ့မြို့ပြနဲ့ကျေးရွာတွေမှာတော့ဝင်ငွေနေပါလာတာတွေအလုတ်လက်မဲ့ဥယျာဉ်များပြလာတာတွေနဲ့ကုန်စည်နှုန်းကြီးမြင့်လာမှုတွေကတော့ရွေးကောက်ပွဲနီးလာချိန်မှာလူပြောများတဲ့အကြောင်းအရာတစ်ခုဖြစ်လို့လာနေပါတယ်နွားနို့ရောင်းတဲ့မိုဟာမက်အာရှက်ကတော့အလုတ်လက်မဲ့လူငယ်တွေသူ့လိုမျိုးနွားနို့ရောင်းကြတာတွေများလာတဲ့အတွက်သူ့ရဲ့ရောင်းအားကကြာဆင်းလို့လာတယ်လို့ဆိုလာပါတယ
်။အဗ်ဒက်စတလ်စ်စကာရ်နဲ့ဒီယာကကောင
်းငွေနဲ့စနစ်ကိုပြန်ကြည့်အစိုးရကဘာလုပ်ပေးခဲ့လို့လဲဗျ။အလုတ်ကန်ခွင့်လန်းတွေလည်းနှဲပါခဲ့တယ်။လူတွေကအလုတ်လုတ်ချင်းစီးပွားရေးလုပ်ငန်းတွေလုတ်ချင်ကြပြီမဲ့ဘာအခွင့်အရေးမှမရဘဲနဲ့အကုန်လမ်းပေါ်ရောက်ကုန်ကြတယ်။လူငယ်တွေဘာလုပ်ကြအောင်မလဲ။
ဒါပေမဲ့လည်းအောက်လွတ်တော်အမတ်နေရာ943ဦးတဲကအမတ်နေရာ80ကိုရွေးချယ်ပေးတဲ့အကြိတ်နဲ့ရှင်ပြိုင်မဲ့ပြည်နယ်တွေထဲမှာတော့ဒီလိုမျိုးပြဿနာတွေဟာဦးစားပေးပြဿနာတရက်အနေနဲ့ကိုမရှုမြင်ကြပဲခုထိကိုပဲ BJP ပါတီကိုပဲအခိုင်အမာအားပေးထောက်ခံလို့နေကြပါတယ်ဒီလိုမျိုးအကြောင်းချင်းအရာတွေဟာလည်းဟိန္ဒူအမျိုးသားရေးဝါဒကိုလက်ကင်ပြုပြီးအစိုးရအုပ်ချုပ်ရေးရန်တရာပုံမိုကျပြန့်ဖို့လုပ်နေတဲ့ပါတီရဲ့ဝါဒမှိုင်းနေကြောင်းလို့ဆိုကြပါတယ
်စရကာချယ်ရီဘဟုတ်ဗဒီယာ
ဆိုရတော့သူ့လုပ်ကိုသူကောင်းကောင်းမွန်မွန်လုပ်နေတာပဲကျွန်တော်တို့ရောဆိုရင်ဖွံ့ဖြိုးလာတာပဲဗျရေကန်တွေလည်းစောက်ပေးသလိုမိကလည်းပုံမှန်လာနေတယ်လေ
ဒီအသေးစားလုပ်ငန်းရှင်ကတော့သူ့လုပ်ငန်းအတွက်ဘဏ်ကချင်းဝေရတဲ့သူဖြစ်ပြီးအရင်ကဒူးဆိုင်မှုများတဲ့သူတို့တိုင်းပြည်ကအခုလုံလုံခြုံခြုံပြန်ဖြစ်လာလို့ပျော်ရွှင်လို့နေပါတယ
်။မော်ဒီဂဗာမန့်ဒစ်စ
ထရီယာရီနဲ့ရှင်အခုမော်ဒီအစိုးရစီမံအုပ်ချုပ်ပုံတွေကအတော်လေးကိုကောင်းပါတယ
်။ဟိန္ဒူဘုရားယာမကိုဂုဏ်ပြုတဲ့အနေနဲ့အိန္ဒိယပြည်နယ်အယုဒယာမြို့မှာဇန်နဝါရီလမှာဖွင့်လှစ်ခဲ့တဲ့ဒီခန်းသားတဲ့ဘုရားကျောင်းဟာဆိုရင်လည်းဟိန္ဒူအများစုနေထိုင်တဲ့အိန္ဒိယနိုင်ငံထဲမှာဝန်ကြီးချုပ်မော်ဒီရဲ့ကြော်စောမှုကိုပုံမခိုင်မြဲစေခဲ့ပါတယ်။
He is seen as the king of Hindu heart.
In Riya nalongare ma ro tu a bayin daba lu be shin. BJP party ya so yin myo tai wada ne myo tai kong go chi chi ma ma alan lwin site thu tha pi lo lu mu phu lo yin a si sin ne go le si man chen ne go saung yin ni da phit par ye shin.
Modi a ne ne yue kaw pwae me swae si yong ye rwe data twin ma sa tin lai pi so ran ne tu ko tu pyan le a yue khan me so de yong chi chan ne go me swae si yong mu rwe go lou saung lu la ba ro de.
Amari sarkar bhi.
Tumaro soe a phwe ka ro tatya tatan atwe jo tin pyin sin tha pi ba bi. La me 9 ne atwe si man gain plan ni le sa swae ni ba bi.
Chowdhury ka ro lu ngai rwe go tai pi anaget go chi ja bu mitta yak khan lu la ba de.
He's talking about India.
သူတို့အိန္ဒိယနိုင်ငံကိုစနစ်အတွင်းဘာဖြစ်မယ်25နှစ်အတွင်းဘာဖြစ်မယ်250အတွင်းဘာဖြစ်မယ်ဆိုပြီးတော့လူတွေမျှော်လင့်ချက်တွေကိုမလုံးပေးပြီးတခြားအတိုက်ခံပါတီတွေမရှင်နိုင်အောင်လုပ်နေတာဖြစ်ပါတ
ယ်။မကြတိခင်ကထုတ်ပြန်တဲ့စစ်တမ်းတွေအရလာမဲ့ရွေးကောက်ပွဲမှာ BJP ပါတီအနေနဲ့ Uttar Pradesh ပြည်နယ်ထဲမှာအမတ်နေရာ80ကျော်80လောက်ကိုထပ်နိုင်လိမ့်မယ်လို့ပြောဆိုထားပြီးဒီပြည်နယ်ဟာလည်းမိုဒီအတွက်အပြတ်အသတ်နိုင်ရဖို့မျှော်လင့်ထားတဲ့ပြည်내တစ်ခုလည်းဖြစ်လို့နေပါတယ်တဲ့ခင်ဗျာ
မြန်မာအင်းဒီချင်းအိန္ဒိယနိုင်ငံမှာမနေ့ကကစပြီးတော့သတင်း6ပတ်ကြာလွှတ်တော်ရွေးကောက်ပွဲတွေကျင်းပတော့မှလည်းပတ်သက်ပြီးတော့ကိုစံကျော်ကပြောပြပေးခဲ့တာပါမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥရောပခင်ရဲ့မြန်မာအရေးကျန်းမာရေးနဲ့တိုင်းသတင်းလောအစီအစဉ်တွေကိုထုတ်လွှင့်ပေးမှမှုစောင့်မျှော်နားဆင်ပါအောင်ရှင
် VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်
VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamise ဖြစ်ပါတယ
်။မင်္ဂလာညချမ်းပါရှင်။ April 18ရက်ကြာသာရင်းညညရေဒီယိုအစီအစဉ်တွေကို American Press Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ပဲ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းရုပ်သံအစီအစဉ်ဖြစ်နေလိုက်ပါကြည့်ရှုလို့ရပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးဒီဥအောင်ခင်ရဲ့မြမရေးတုံသက်ချက်ကိုကြည့်ရအောင်ပါ။လွတ်လပ်တဲ့အချုပ်ချာအာဏာပြည်အဖြစ်နဲ့ရခိုင်ဒေသကိုအသွင်ပြောင်းဖို့ကြိုးပမ်းနေတဲ့အကြောင်းကိုတော့ဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူသုံးသပ်တင်ဆက်ထားပါရရှင
်။ရခိုင်ပြည်သူတရားလုံးအဖြစ်နိုင်ခံဘဝကလွတ်မြောက်ရေးဆုံးရှုံးသွားတဲ့အချုပ်ချာအာဏာပြန်လည်ရရှိရေးနဲ့နိုင်ငံတည်ဆောက်ရေးအတွက်ရခိုင်တက်တော်ကိုဖွဲ့စည်းရတယ်လို့တမှုရုပ်ထွန်းမြတ်နိုင်မကြာခဏပြောလေရှိပါတယ်ဆစ်ရှိရစုနောက်ပိုင်း1985မှာဗမာမင်းကိုစစ်ရှုံးလို့နှစ်ပေါင်း200ကျော်ရခိုင်နိုင်ငံပွဲပြောက်သွားပါတယ်မြမပြည်လွတ်လပ်ရေးရတော့အနည်း86နှစ်ကျော်ဘ ਹੁ အစိုးရလက်အောက်မှာနေခဲ့ပေမဲ့တိုးတက်မှုစိတ်သုံးပြီးအစင်းရဲဆုံးဒေတာဖြစ်နေတယ်လို့ရခိုင်တိုင်းရင်းသားအများစုကမြင်ကြပါတယ်ရခိုင်မျိုးသားစိတ်ဓာတ်ပြင်းထန်ပုံကို2020ရွေးကောက်ပွဲကလည်းပြတ်တာနေပါတယ်။ရခိုင်ပြည်နယ်တစ်ခုကြီးမှသာ NLD ပါတီဟာအများစုမဲမရတာကိုတွေ့ရပါတယ်။ရခိုင်ဒေသကိုချုပ်ကင်နိုင်ပြီးပြည်သူထောက်ခံမှုရရှိလာတဲ့အခါပြည်ထောင်စုကခွဲထွက်ပြီးတရားနိုင်ငံထူထောင်ဖို့အစီအစဉ်မရှိဘူးလို့ရခိုင်တပ်တော်ကဆိုပါတယ်။ဒါပေမဲ့ Confederation နဲ့မနှိမ့်တဲ့အဆင့်ကိုရဖို့မြန်မာဒေလစီဦးကြီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ငံရောကြောက်ခွင့်ရပေါက်ကိုဥခိုင်တုခါကရောပြောလို့ရှိပါတယ
်ကိုပိုင်ပြထန်းခွင့်ကိုမိမိဘာသာပြင်ဆင်ပြီးဆုံးဖြတ်တာကပိုပြီးသဘာဝကျတယ်လို့ဥခိုင်တုခါကပြောပါတယ်ကွန်ဖက်ဒရေးရှင်းအစင်ရရှိဖို့ရည်မှန်းပြီးစူးစမ်းသွားမယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ငံကလည်းပြောထားပါတယ်ရခိတအိမ်မက်ဟာကွန်ဖက်ဒရေးရှင်းသဘောမျိုးဖြစ်ပါတယ်မိမိဘာသာစီမံအုပ်ချုပ်တဲ့အချုပ်အခြာအာဏာပိုင်ပြည်နယ်အဖြစ်ပြည်ထောင်စုထဲမှာရည်တည်မဲ့ရည်ရွယ်ချက်ဖြစ်ပုံရပါတယ်။လွတ်လပ်စွာကိုယ်ပိုင်အုပ်ချုပ်နေတဲ့ဝါပြည်နယ်ကိုလည်းဥပမာပေးထားပါတယ်။ Confederation မှာလည်းအဆင့်အမျိုးမျိုးရှိနိုင်ပါတယ်။လုံပန်ခွင့်ဝေခွဲမှုအပေါ်မူတည်ပြီးအမျိုးမျိုးကွဲပြားနိုင်ပါတယ်။ဥပမာနိုင်ငံခြားဆက်သွယ်ရေးငွေရေးကြေးရေးကုန်သွယ်ရေးစတာတွေမှာပြည်ထောင်စုအစိုးရနဲ့ပူးပေါင်းဆောင်ရွက်ပြီးကာကွယ်ရေးအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးတွေကိုရခိုင်ပြည်နယ်အစိုးရကဆောင်ရွက်မဲ့သဘောလဲဖြစ်နိုင်ပါတယ
်။လွန်ခဲ့တဲ့ February လကစစ်ကောင်စီဝင်ဒေါက်တာဘတ်ရွှေစစ်တွေမြို့မှာရခိုင်ပြည်နယ်စာပင်နဲ့ယဉ်ကျေးမှုအသင်ကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးစစ်အစိုးရအမြင်ကိုရှင်းပြပါတယ်။စစ်ကောင်စီဟာနိုင်ငံရေးပြဿနာကိုနိုင်ငံရေးအနည်းနဲ့ပြင်ရှင်းဖို့ကြင်ညာထားပြီးဖြစ်လို့ငြိမ်းချမ်းရေးလုပ်ငန်းဆောင်ရွက်ဖို့အမြဲတမ်းတကားဖွင့်ထားတယ်လို့ဆိုပါတယ်။တိုက်ပွဲတွေကြောင့်ပြည်သူလူထုဒုက္ခရောက်တာမို့ပဋိပက္ခခြုံရင်းမှုအတွေ့တွေ့ဆုံတဲ့တွေ့ဆုံတိုက်သူတွေကိုတွေ့ဆုံနေတယ်လို့ဆိုပါတယ်ပြည်သူဆန္ဒတည်ရှိမှသာနိုင်ငံတော်အကြီးအကဲကဆုံးဖြတ်နိုင်လိမ့်မယ်လို့ဒေါက်တာဘတ်ရွှေပြောတာကိုပြန်ကြားရေးဝန်ကြီးဌာနတို့မြန်မာ Digital News မှာ February 10ရက်နေ့ကပေါ်ပြပါတယ
်ဦးသီးတော်မောင်တော်မြို့နယ်ဒီမှာဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်ပွားအောင်စီကောင်စီကကြိုးပမ်းနေတယ်လို့ရခိုင်အမျိုးသားအဖွဲ့ချုပ် ULA ကမတ်လ25ရက်နေ့ကကြေညာပါတယ်စီရေးမှာရှုံးနေနေတာကိုအာယုံလွဲသွားစေဖို့အတွက်ထိလွယ်ရှားလွယ်တဲ့ဘာသာရေးလူမျိုးရေးဖြစ်ပေါ်လာအောင်ဆန္ဒပြပွဲတွေလုပ်ဖို့ဒေသအခြေဆိုင်စစ်ကောင်စီတပ်ကကြိုးပမ်းနေပါတယ်စစ်တပ်ရဲ့ဖိအားပေးမှုကြောင့်မတ်လ19ရက်နေ့ကဘူဒီတောင်မှာမွတ်စလင်တွေကအေးအေးဆန့်ကျင်ရေးဆန္ဒပြပွဲကျင်းပပါတယ်မွတ်စလင်တွေကိုလက်နက်တပ်ဆင်ပြီးစစ်ကောင်စီတပ်နဲ့ပူးပေါင်းတိုက်ခိုက်တာမျိုးတွေလည်းရှိလာပါတယ်။ရခိုင်ဒေသမှာရခိုင်တပ်တော်တစ်ခုတည်းသာရှိရမယ်ဆိုတဲ့မူဝါဒအတိုင်းအခြားလက်နက်ကိုင်အဖွဲ့အစည်းတွေကိုအသိမှတ်မပြုပါဘူး။ရခိုင်ဒေသဖွံ့ဖြိုးရေးကိုအထောက်အကူပြုမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုကြိုဆိုပြီးလုံခြုံရေးကိုတာဝန်ယူတယ်လို့လည်းဆိုထားပါတယ
်။ရခိုင်ပြည်နယ်ကိုအကျိုးစီးပွားဖြစ်စေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအားလုံးကိုလက်ခံကြိုဆိုပြီးရ ရင်းနှီးမြှုပ်နှံသူတို့ရဲ့လုံယုံရေးကိုရခိုင်တက်တော်ကတာဝန်ယူမယ်လို့ဆိုပါတယ်။လွတ်လပ်စွာစီမံခန့်ခွဲပိုင်ခွင့်ကိုလက်တွေ့ကျင့်သုံးတဲ့သဘောဖြစ်ပါတယ်။ရခိုင်ဒေသကစစ်ကောင်စီတပ်တွေမှာဒေသခံရခိုင်သားတွေအများစုဖြစ်ပါတယ်။သူတို့ကလည်းအေအေကိုထောက်ခံကြတာမို့အေအေလာတက်ချိန်မှာလက်နက်ချပုံနဲ့စခန်းကိုစွန့်ခွာဖို့သာစိတ်ကူးနေကြတယ်လို့ CDM ဘိုးကြီးစင်ဟောကနရင်းဆိုင်ရတရင်ကိုပြောပြပါတယ်။ဒါကြောင့်ရခိုင်မန္တမယအေအေပဲလို့စကားစားဘိုးချုပ်တွေပြောလို့ရှိပါတယ်တဲ့။ရခိုင်ရွှေစည်းလုံးနာကိုအခွင့်ကောင်းယူပြီးစစ်တပ်ကလူသားတိုင်းနဲ့ကာကွယ်တာတွေရှိတာမို့အေအေအနေနဲ့ကအတော့ကိုတတိထားနေရတယ်လို့ဆိုပါတယ်။ရခိုင်တပ်တော်တခုကြီးကိုအတိအမှတ်ပြုတာဟာစီးရဲ့အားသာချက်တစ်ခုဖြစ်ပါတယ်။ ဝတ်ဒေတာမှာလဲဝတ်တာတခုကြီးသာရှိရမို့လောရကန်ရတာအခြားဒေတာတွေတဲ့ပိုပြီးအစဉ်ပြေပုံရပါတယ်စစ်ကောင်စီဟာကြီးရေလေအင်အား300လုံးကိုတုံးပြီးရခိုင်ဒေတာကိုတိုက်ခိုက်နေပေမဲ့မတိမရောက်ဖြစ်နေပါတယ်အေကတော့ကြားလေပြည်သူထောက်ခံမှုရလေမှုရွေကျက်အောင်မြင်ဖို့အလားအလာရှိပါတယ်ခင်ဗျာ
ရခိုင်ဒေသကိုလွတ်လပ်တဲ့အချုပ်ချာဒေသအဖြစ်အသွင်ပြောင်းမှုကြိုးပမ်းနေပုံကိုဥအောင်ခင်ကတုံသက်ရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြပေးခဲ့တာပါရှင်။မြန်မာရေးတုံသက်ချက်ကိုတော့ဒီအပတ်စဉ်ကြာသပတေးညနဲ့တောက်ကြမနက်ခင်ရေဒီယိုအစီအစဉ်လေးမှာထုတ်လင်းပေးနေပါတယ်။အခုဆက်ပြီးတော့ဒီပုံမှန်တင်ဆက်ပေးနေတဲ့ကျမ်းမာရေးကဏ္ဍကိုလည်းနားဆင်ရပါဦးမယ်။နှွေရသည်မှာအဖြ အရေးပြပြဿနာတွေဖြစ်ဖို့ပိုများစေလို့ကျမရဲ့ပညာရှင်တွေကသတိပေးပြောဆိုကြပါတယ်။ဘယ်လိုအရေးပြပြဿနာတွေအဖြစ်များစေပြီးတော့ဘယ်လိုကာကွယ်နိုင်ပါမလဲ။ဒီအကြောင်းကိုတော့ဒီမြန်မာနိုင်ငံထဲကနိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့တွေနဲ့ကျမရဲ့ပညာပေးပူးတွဲလှုပ်ဆောင်ခဲ့တဲ့အထွေထွေယောဂကုဆရာဝန်ဒေါက်တာဣကလျာမိုးကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျမရဲ့မှာတင်ဆက်ထားပါရရှင်။
โอเคดร.อิกลียาโมคะเหมียตนรุเนยาดีปูปูลาพี่รออปูชัดตานอกเยบาช้าลาพี่รอตันชิมุแลเนลาละจาวนอกสะตวยဖြစ်တဲ့วันโยคะรุไทฟไวนอกตันกองโยคะဖြစ်တာတွေအတွက်ကာဝယ်ပြည့်စုံရေပြီးခဲ့တဲ့ဘက်တွေကပြောပြီးมาဒီဘက်တော့ဆင်မရေနောက်ထပ်အကျိုးဆက်တက်တနာတွေကိုဆက်ပြောมาမို့ဘာကနေစရှင်းပြခြင်းလဲဆင်မရေ
โอเคအပူချိန်ရလဲများတယ်တစ်ဖက်မှာနေပူတယ်တခါဒီရေရလဲတစ်ဖက်မှာရေရင်းမတရားရှားပါတယ်နေပါတယ်ရေရှားပါတယ်အဲသက်ရှင်းမှုကိုကောင်းကောင်းတိတိယောက်ဆောင်ရွက်ဖို့အတွက်ရေအခက်အခဲဖြစ်တယ်တချို့ဒေသတွေဆိုရေရှားအောင်လည်းမကရေပါမရဘူးဖြစ်တယ်ပေါ့နော်ဆိုတဲ့အကြောင်းမလို့ဒီပုံမှန်ရေချိုးပေးခြင်းနဲ့တကွေသက်ရှင်းမှုဆောင်ရွက်ဖို့အတွက်ကိုတောင်မှချိုးဖို့ရေကိုမရှိဘူးဒီဆက်ပြုတ်ဖို့အတွက်တောက်ဖို့အတွက်ရေမရှိအောင်လည်းမကဘူးဒီသုံးဖို့ရေနဲ့ချိုးဖို့အတွက်ပါရေမရှိတဲ့အခါမှာတကွေသက်ရှင်းမှုအားနည်းလာမယ်တကွေသက်ရှင်းမှုအားနည်းတဲ့အတွက်ကြောင့်မလို့ဖြစ်တတ်တဲ့အရေးပြပြဿနာတွေဖြစ်လာမယ်ဒီလိုအရေးပြပြဿနာတွေမှာလည်းပုံမှန်အရေးပြမှာညက်ပတ်လို့ရာရံမယ်ဒီပုံမယ်ပေါ့နော
်ဟုတ်ကဲ့ဆင်မကြီးအဲ့ဒီတော့ဘလို့အရေးပြပြဿနာယောဂါတွေဖြစ်လာနိုင်မလဲဆင်မကြီ
းဝေဝဲညင်းပေါ့နော်ကျမတို့နိုင်ငံမှာဆိုရင်အဖြစ်များတယ်လေဘာဖြစ်လဲဆိုတော့အပူချိန်ကလည်းမြင့်မားတယ်ပြီးတော့ထူထိုင်းမှုကလည်းမြင့်နေအဲ့တော့ပူအိုက်ဆွဆွချွေးထွက်ကများနေပူတော့ချွေးထွက်ကများတယ်အဲပုံမှန်ချွေးထွက်များတဲ့ကြားထဲမှာမှအဲ့လိုဆွဆွနေတဲ့ခန္ဓာကိုယ်ရေပြားကြီးကရေမဲပုံမှန်မချိုးနိုင်ဘူးရေနဲ့အဲညက်ပတ်လို့ဖြစ်စီရေမရလို့ဖြစ်စီတခွေတန်ရှင်းအတွက်ရေမချိုးနိုင်လို့ဆိုတဲ့အခါမှာဆိုတော့မှုတီမှုလိုမျိုးတွေပေါ့နော်ဆွဲကတ်တဲ့ယောဂါတွေဖြစ်ပြီးတော့မှပွေးလိုဝဲလိုညှင်းလိုလိုရေပြားယောဂါတွေဖြစ်တတ်တယ်နောက်တစ်ခါအဲ့မှာအဲဒီဆိုတော့ရေပြားရရန်လို့ကုတ်ကြမယ်ဆိုတဲ့အခါမှာလည်းဒီကုတ်ရာနေမှာအနာပုံဝင်တဲ့အခါမှာအနာတွေပေါ့နော်ဖြစ်တတ်တယ်သွေးစုနာလိုမျိုးတို့မွေးချွနာလိုမျိုးတို့တွေပေါ့အဲ့လိုအနာတွေဖြစ်တတ်တယ
်ဟုတ်ကဲ့နောက်ရောဒီဖြစ်နိုင်တဲ့အခြေပြားပြဿနာအကျိုးဆက်တွေရှိသေးလားဆင်မ
နောက်တစ်ခါလူတော်များများမှာပုံမှန်အရင်ဖြစ်လေရှိရာအရန်ပူချိန်မြင်မာတဲ့အခါမှာဖြစ်တဲ့အမိပောက်တာမျိုးလေးအနီးဆက်လေးတွေဖြစ်ပြီးတော့မှရရတဲ့အစာမျိုးလေးဖြစ်တာမျိုးလေးတွေနေလောင်တာမျိုးတွေနောက်တစ်ခါဒီနေကြောင်းမလို့အလားကြီးအဲဒီရရတဲ့ယောဂမျိုးလေးခင်းလွန်ရောင်းကြီးတွေကအရန်မြင်မာတဲ့အတွက်ကြောင့်မလို့လေနောက်ဆုံးမှဆိုရင်ဒီ skin အရေးပြားကင်ဆာအထိပေါ့နော်ပြဿနာတွေကတော့အဲ့လောက်အထိကိုဖြစ်သွားနိုင်ပါတယ
်ဟုတ်ကဲ့ဆင်မအဲ့ဒီတော့ဒီအရေးပြား
ยาโยกาเจตนาด้วยกันในการเวบุโยเปลือกเจียนพิจิตรเลยใช่ไหมอ่ะการเวบุโยที่การอภิญญาโยยาโยกาสุราขณะกูเนี่ยที่ตัวเองตั้งเช่นเนี่ยมีอะไรใส่มาเลยสุราที่การเราตัวเองตั้งเช่นยี่กูที่ใส่ปีรอมาเนี่ยนะตั้งเช่นอย่างนี้ใช่ไหมสุลเชนเนาะยาโยกาสุราฮะพิลิพิตาเย็นเนี่ยวันนี้ยี่ปุ่มมันชูไหมยี่ชูเรื่องคำมาเลยไหมสัปดาห์นี้ได้ปีรอมาตั้งเช่นเนาะชูไหม พี่ลูกเชียงพูดแล้วเนี่ยเชียงมิวปะเนาะพูดแล้วเนี่ยดีกว่าไม่ได้เชียงมิวเลยสูรเชียงนี่เนี่ยแต่ยังที่ตัวเมย์เชียงในมิวเรียวช่างช้าเมย์มาลัวไปเนี่ยนี่พูดแล้วเนี่ยเชียงมิวเลยมาส่วนเฮมาลัวไปเนี่ยเดี๋ยวมันชอบกูชอบแม่สูรเชียงเลยลัวแต่กาวเวมูรีปะเนาะปอบบ่าวช่างช้าเลยวันนี้ชอบกาวมิวมาช่วยช่วยลูกเชียงเลยช่างมีเนี่ยชีเรียลมิวเวสซาลีดิโอและชีเรียลมิวเรียวเว็บเมย์
แต่ค่ะยี่เปล่าคุกเข้ามาสูรเชียงจะมาเราแซนสกรีนนี่แหละมีอะไรเวชีเนวิสราลีดีนี่มาลองเอานี่กางนี่บูดานี่กางเว็บนี่ไหมแซนสกรีนเรามีเต็งซีลีเต็งปีทามะเนปูคันลูเรสีบอสเซมานะเข้าไปเลยเนปูคันลูเรสีโอเรามีเต็งปีไหมไอ้คำมาเลยไหมเขียนลงอย่างที่มีมาเลย เอาการเงินเนี่ยมาที่ก่อนเนาะเนี่ยบุคคลเลี้ยงเนี่ยดีไซน์สกรีนเราส่วนใหญ่แล้วก็15หรือ20หรือ30หรืออะไรเหมือนเนี่ยมาคลีชีรอลี่ต้องเสียเนี่ยแทนลมิวมาชีเดนี่บุคคลนี่การเรียนเลี้ยงสิมิวแซนสกรีนเลี้ยงเต็มมาเลยแต่ค่ะดีนี่การเงินมันจัดไหนอะไรนี่การเงินมันจัดเต็มเนี่ยที่เรามาปอนะ
สุดท้ายเดี๋ยวจะรู้ปุ่นแล้วเนี่ยเชียงจะมาทำแบบแต่ในตลาดยี่เอามาอีกเนี่ยมันนี่เนี่ยช่วยอาบิโซเองเลยเนี่ยปุ่นแล้วเนี่ยเชียงช่างแต่ค่ะจะมาเลยเว้ยแต่ในตัวอีนี่เนี่ยยี่เอามิวมิวมาโมเอามิวมาแต่ในตัวนี้เนี่ย
โอเคเสร็จแล้วแต่ในค่ะรู้แล้วใช่ไหมจ้าเนี่ยนะ
เข้าใจป่ะแต่ในค่ะรู้แล้วก็รอจะมารู้เย่ปอนอดีเนี่ยมาอยู่อย่างทราดิชันงานเราแต่ในค่ะเลยรู้ทางเลยสุดท้ายถ้าหันเนี่ยส่ง တဏ္ဍာထူလိမ့်နာမျိုးတွေလည်းပဲလုပ်လို့ရပါတယ်။တဏ္ဍာနဲ့မတည့်တဲ့လူဆိုတော့တိတ်ပြီးတော့မှတော့မကြဘူးပါဘူးခက်ရှားရှားပဲဆိုတော့အတန်ကျွန်တော်တို့နိုင်ငံကတဏ္ဍာလည်းရတယ်ဆိုတော့ဒါကျွန်တော်တို့နိုင်ငံအတွက်ဆိုလို့ရှိရင်တော့တဘာဝအားဖြင့်ရနေတဲ့အကျိုးတစ်ခုပေါ့နော်။ဒါဆိုတော့တဏ္ဍာလေးလည်းတကယ်လို့စစွန်းကပြောတဲ့နေပူခံတဲ့ sunscreen လိုမျိုးတွေမသုံးဆွဲနိုင်တဲ့မရောက်ရှိနိုင်တဲ့ဒေတာမျိုးတွေရေရွာတွေတောတောင်တွေမှာဆိုရင်တော့လည်းတဏ္ဍာမျိုးလေးတွေကိုလိမ့်ပြီးတော့မှကာကွယ်လို့ရပါတယ
်။ဟုတ်ကဲ့ဆရာမတော့ဒီနေပူချိန်မှာပူလာတဲ့ချိန်ရေချတာကျတဲ့ပါတာပေါ့လေ။တရရကတဆင်အောင်ဖြစ်နိုင်တဲ့အရေးပြားယောဂနဲ့ပတ်သက်ပြီးတော့ထပ်ပြောလို့ရှိရမယ်ဆင်မ
။အရေးပြားယောဂကအဲ့ဒီမှာဆိုတော့ကျွန်မပြောရဲပွေးဝဲနှင်းလိုမျိုးပေါ့နော်။မှုကြောင့်ဖြစ်တဲ့မှုဆွဲလို့ဖြစ်တဲ့ယောဂမျိုးစီဖြစ်သွားပြီဆိုလို့ရှိရင်တော့လိုအပ်တဲ့ဒီဆေးဝါးပေါ့နော်။သူ့နဲ့တင့်တော်တဲ့ဆေးဝါးအမှန်ကန်တဲ့ဆေးဝါးဒီကိုလည်းလိမ့်တာတွေတောက်တာတွေနဲ့အဲလှုပ်ခြင်းအပြင်စနစ်တကျခံယူတင်ပါတယ်။စနစ်တကျဒီသတိရှိရာတိတိရောက်ပျောက်ကင်းအောင်ကုသတင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကမပေါ်တဲ့နာဆိုတာကဒါကကုလို့ရှိရင်ပျောက်တဲ့ယောဂမျိုးပါဆိုတော့ဒါအရေးပြာယောဂမျိုးဆိုတာကဒီကျန်းမာရေးပြဿနာတစ်ခုလည်းဖြစ်တဲ့အပြင်လူလူချင်းပေါင်းသဆိုင်ရင်းမှာလည်းကိုယ့်ရဲ့ဒီလူမှုရေးပြဿနာမျိုးအနေနဲ့အထီးဖြစ်သွားနိုင်တဲ့အခြေအနေမျိုးလည်းဖြစ်ပါတယ်ဒါကြောင့်မလို့ကိုယ့်ရဲ့ဒီ personality ကိုလည်းထိခိုက်သွားနိုင်တဲ့ဥစ္စာမျိုးတွေကိုမလိုလားခင်ဗျာမဖြစ်အောင်ဖြစ်လာတာနဲ့မှုဆွဲတာမျိုးပွေးဝဲခြင်းမျိုးဖြစ်တာနဲ့တကယ်နဲ့အဲမှာသူနဲ့တင့်တော်တဲ့ဆေးကိုလိမ့်ပေးခြင်းအပြင်စနေကြကုသခြင်းအပြင်ဒါကိုပြောင်းအောင်လည်းလုပ်လို့ရပါတယ်လုပ်တင်ပါတယ
်ဟုတ်ကဲ့အဓိကတော့ဟိုကြွကျင်တဲ့ဆေးကံဆရာဝန်နေနဲ့ဆေးရုံနေနဲ့ပြတင်တာပါဆရာမနော
်ဟုတ်ပါတယ်အဓိကကတော့ကြွန့်ကျင်တဲ့ဆေးကံဆရာဝန်နေနဲ့ဆေးရုံနေနဲ့ပြတင်ပါတယ်ဒီအရေးပြားယောဂအထုကုဆရာဝန်ကြီးတွေလည်းရှိသလိုဒါမြို့မှာဆိုရင်ပေါ့နော်အာဒီတောလက်ကြီးရောက်မှာဆိုလို့ရှိရင်လည်းအရေးပြားယောဂအထုကုဆရာဝန်တန်လှမ်းမမြင်လဲဒီကြွန့်ကျင်တဲ့ကျမကြီးဆိုင်ရာပညာရှင်တွေဆရာဝန်နေနဲ့တိုင်ပင်ပြီးတော့မှန်ကန်တဲ့ဆေးဝါးကိုလိမ့်ပြီးတောက်သုံးပြီးတော့မှပြောင်းကုတင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
လူရည်ဒီမှာဖြစ်ဖို့လွယ်ကူတဲ့ရေပြားယောဂါကိုဘယ်လိုကာကွယ်နိုင်မလဲဆိုတာတွေကိုကိုဝင်းမင်းကကျမ်းမာရေးအစီအစဉ်မှာတင်ဆက်ပေးခဲ့တာပါရှင်။ဒီအစီအစဉ်ကိုတော့ကြာတာရင်းညနဲ့တောက်ကြမနက်ခင်းအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။ View American တန်ရဲ့ April 18ရက်ကြာတာရင်းညရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးတော့မှာပါ။ Line to Meter 32နဲ့58တူကနေဖတ်ယူနားဆင်လို့ရပါတယ်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုကိုထုတ်လွှင့်ပေးပါဦးမယ်။ တိုင်းဒေသတွေကအခြေအနေအဖြစ်ပြက်တွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်အလှည့်ပါနေဆက်ဒေသတိုင်းရင်းသတင်းတောက်တွေကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမအမိပါ။နေဆက်ဒီသားတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဗုဒ္ဓနေ့နစ်စန်တရနေ့တော့ငါလူငိမ့်ခွင်းနဲ့ပြန်ပြီးလွတ်လာတဲ့ကချင်နစ်ချင်းခရိယအဖွဲ့ချုပ် KBC ရဲ့အကြံပေးဒေါက်တာကာလမ်ဆမ်ဆွန်ထမှန်ဖန်းစီခံလိုက်ရပါတယ်။ရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့နယ်ထဲမှာရှိတဲ့တရက်ကုန်းရွာကစစ်ကောင်စီရဲ့တပ်စခန်းကိုပြည်သူ့ကာကွယ်ရေးတပ်မတော်မန်လေးကဝင်ရောက်တိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။တရင်လွာတွေထဲမှာတော့ချင်းပြည်နယ်ပလောဝမြို့နယ်တဲကဒေသခံပြည်သူတွေခရီးသွားလာမယ်ဆိုရင်အရခတ်တပ်တော်စီကနေထောက်ခံစာယူပြီးသွားလာနေရတဲ့အကြောင်းနားဆင်ရဖို့ရှိပါတယ
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်နစ်ချင်းခရိယံဖွဲ့ချုပ် KBC အကြံပေးဒေါက်တာကလမ်ဆမ်ဆမ်မြန်မာနစ်စန်တရနေ့စစ်ကောင်စီရဲ့လူငင်းချမ်းနာခွင့်နဲ့ပြန်လည်လွတ်မြောက်လာခဲ့ပြီးထပ်မံဖမ်းဆီးခံလိုက်ရတယ်လို့နှိဆက်သူတွေကပြောပါတယ်ဗုဒ္ဓဟူးနေ့မှာကြားရောက်တဲ့မြန်မာနစ်စန်တရနေ့ဒေါက်တာကလမ်ဆမ်ဆမ်ပြန်လွတ်လာပြီလို့သူ့ရဲ့အမှုဆောင်ရှင်နေဒေါ်ဒေါန်နန်းကအတည်ပြုပြောဆိုခဲ့ပါတယ်အဲ့ဒီနောက်ည10နာရီလောက်မှာတော့စစ်ကောင်စီတပ်သားတွေဟာဒေါက်တာကလမ်ဆမ်ဆမ်ရဲ့အိမ်ကိုရောက်လာပြီဧပြီလ18ရက်နေ့မနက်9နာရီလောက်မှာပြန်ဖမ်းသွားတာလို့နီးစပ်သူတယောက်ကပြောပါတယ်ဒေါက်တာကလမ်ဆမ်ဆန်ဟာ2022ခုနှစ်ဒီဇင်ဘာလ4ရက်နေ့ကမန္တလေးအပီပီဆိုင်ရာလေးစိတ်မှစစ်ကောင်စီတပ်ကဖမ်းဆီးသွားခဲ့ပြီးမတရားအတင်းဆက်တွယ်မှုဥပဒေပုံမှန်71ရဇဒကြီးဥပဒေပုံမှန်905ကကြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်90နှစ်ကကြီးအမှုတွေနဲ့တရားစွဲခံရပြီးနောက်ထောင်ဒဏ်6နှစ်ချမှတ်ခံရတာဖြစ်ပါတယ်စစ်ကောင်စီကမြန်မာနစ်စန်တရနေ့အထိမ်းမှအကျဉ်းသား3000ကျော်ကိုလူငင်းချမ်းသာခွင့်ပေးခဲ့တာဖြစ်ပါတယ်
။ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့နယ်မှာရှိတဲ့တရက်ကုန်းရွာကစစ်ကောင်စီတပ်စခန်းကိုပြည်သူ့ကာကွယ်တပ်မတော်မန်လေး MDY PDF က AB လ15ရက်နေ့မှာဝင်ရောက်တိုက်ခိုက်ပြီးသိမ်းပိုက်နိုင်ခဲ့ပါတယ်။မနေ့9နာရီကျော်လောက်ကစခန်းကိုဝင်စီးခဲ့ပြီးညနေပိုင်းမှာသိမ်းနိုင်ခဲ့ပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်သားအလောင်း21လောင်းနဲ့60မမဒရုန်းကြာမာနဲ့ခဲယမ်းအများအပြားကိုသိမ်းနိုင်ခဲ့တယ်လို့ MDY PDF ကထုတ်ပြန်ပါတယ်။တိုက်ပွဲကြောင့်တရက်ကုန်းရွာရှိရှေးဟောင်းဘုံကြီးကျောင်းမီးလောင်ပြကျခဲ့ပြီးထောင်ထဲချီတဲ့ဒေသခံတွေထွက်ပြေးသိမ်းရှောင်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။တရက်ကုန်းရွာဟာစစ်ကောင်စီတပ်ရဲ့စစ်တက္ကသိုလ်ရှိရာမင်းမြို့နဲ့ရှစ်မိုင်ကျော်ပဲဝေးတာဖြစ်ပါတယ်။
ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်က MSF နယ်စည်းမခြားဆရာဝန်များအတင်းရဲ့ရုံးခန်းနဲ့စေခန်းမိရှုခံခဲ့ရပါတယ်။ဧပြီလ15ရက်နေ့ကဖြစ်ပွားခဲ့တဲ့မိလောင်မှုထဲရုံးသုံးပစ္စည်းတွေနဲ့ဆေးတွေအလုံးမိထဲပါပြီးပျက်စီးဆုံးရှုံးသွားတယ်လို့ MSF အဖွဲ့ကထုတ်ပြန်ထားပါတယ်။ဧပြီလ14ရက်နေ့တုန်းကလည်းဘူးတီတောင်မြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်တောင်းရွှေရဲ့အိမ်နဲ့ရုံးခန်းအပါအဝင်ရခိုင်လူမျိုးတွေရဲ့အိမ်အလုံးကြီး90လောက်ကိုစစ်တပ်ကစစ်တင်တန်းပေးထားတဲ့မွတ်စလင်အစိုးရအချို့ကမိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။မွန်စစ်ဘေးရှောင်တွေကိုစားနပ်ရိက္ခာနဲ့စီးပွားတွေကူညီထောက်ပံ့ပေးနေတဲ့မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးကဒီတရက်တွေကိုထောက်ပံ့နေတယ်ဆိုပြီးစစ်ကောင်စီကဖမ်းဆီးသွားပြီးနောက်ပြန်လွှတ်ပေးလိုက်ပါတယ်။၄ရက်ကြာဖမ်းဆီးခဲ့ပြီးတဲ့နောက်ဧပြီလ15ရက်နေ့မနေ့ပိုင်းကပြန်လွှတ်ပေးခဲ့တယ်လို့ဦးအောင်နိုင်ဦးရဲ့လူမှုကွန်ရက်စာမျက်နှာ Facebook မှာရေးသားလာပါတယ်။တက်ဆိုင်ရာရဲ့စစ်ဆေးမှုကိုကောင်းမွန်စွာခံယူပြီးအပြစ်မရှိတဲ့အတွက်အိမ်ပြန်ခွင့်ရခဲ့တယ်လို့ဒေါက်တာအောင်နိုင်ဦးကသူ့ရဲ့ Facebook မှာရေးသားထားတာပါ။ချိန်မရုံမြို့နယ်တဲကမွန်ကြီးဝါရီကဒီသခန်စစ်ဘေးရှောင်တွေကိုတွားရောက်ကူညီချင်းစစ်တပ်ကဖမ်းဆီးသွားတာဖြစ်ပါတယ်
။စကိုင်းတိုင်းကလေးမြို့နယ်ထဲမှာစစ်ကောင်စီတပ်ဖွဲ့ရဲ့ဖမ်းဆီးတပ်ဖြတ်မှုနဲ့လက်နက်ကြီးကြောင်နလအတွင်းမှာအရသာအယောက်80တိဆုံးခဲ့ပြီးအဲ့ဒီထဲအမျိုးသမီး60ကျော်ပါဝင်တယ်လို့ကလေးမျိုးလူထုတိုက်ပွဲဦးဆောင်ကော်မတီကပြောပါတယ်စစ်ရဲအခြေအနေပြင်းထန်တဲ့ချင်းတောင်ခြေကကလေးမျိုးနယ်မှာဒီနှစ်ဖေဖော်ဝါရီလကနေဧပြီလ10ရက်နေ့အထိနလကျော်အတွင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်ရဲ့ဖမ်းဆီးတပ်ဖြတ်မှုနဲ့လက်နက်ကြီးကြီး
ที่มันมุ่งเอาอากุลติดสงยาราพิเดลูเอริกอมติกาอากุลาสเตียนิกาทบยามบาร์เอติดสงตุริฮาสิกองสีตะเพย์โดรนเนและนาจีจีที่มันนาจาวอันยาสงติดสงจายาราลูกลิมิโอลูทูไตเปอุสังกอมติกาตาวันชิตุกาเปียวบาร์เอเกี่ยมโยดาซิยงเกนยูตัมฮาตงเชิงโชเนมิยาวเลเป็นขยายเนมาสิกองสีตะกาอายตางายาโกพันสีตะเพย์ตัวเรลูดิตาขันวิกาเปียวบาร์เอพันสีตะเพย์ขยายเรตุริฮาชวีจิน สอที่มิวเน่เนี่ยเจ้าจีเลดูมิวเน่กับดีตาขันวิพิเดลุทุกอย่างทับบาร์เรชวีจินสอที่มิวเน่ก้าวกุยจีวกากูโจเวมิเอสุดูพันสีตะเพียเคดลุขลายันนี่ชาวลีเป็นสโลตยิงกาเลอนาบ่าวยัวดารีพิเดมองโจเมนติงกูพูโซเน่นอกจากนี้ก็เจ้าแม่พันสีตะเพียตัวเรลุสูบาร์เรเอบิลาเซงอาเยนิกาคูลุพันสีตะเพียตัวรัลุพิโอบาร์เร
อากูเสพดีเดินหน่อยกูเดินเสพดีตัวมาบ้าเช่นที่เนี่ยเปล่าว่ามิวเน่เด็กกับดีด้านการปีดูเรียกขยี้ตัวละเมื่อส่วนยังอาร์คัตเตอร์เอเอซีกันเนี่ยเท่ากันจะอยู่ยาบีมาป่ายเปล่าว่ามิวเน่เด็กกูเว้นทัดตัวละคนมาผิวบุลุสูจับไปเลย
อารักขาตัดต่อฮะเต็ดตรงเนี้ยนี่คงเสียงยีเนี่ยดูเช่นปีเนี่ยเปล่าว่ามิวเนี่ยกูอีเคเรนเนี่ยนวมบาลล่าเสตตรงยันนี่ก็ซาดินโฮเซซินใจใครแค่บีนาวคู่เนี่ยจันวาลีล่าเสลียันนี่มามิวเนี่ยจะคู่ลงกูติงไปนั่งเคราพี่บาร์เรเปล่าว่ามิวกูเสกองสีกินเส้นเนี่ยเนี่ยมีเพียงตั้มมาไล่บีนาวมาอารักขาตัดต่อก็มิวเนี่ยจะคู่ลงมาอุชอยลงงานวยกองเทพโซลาบีนาวคู่ลูดินเจมมูมิวลูลาราพี่บาร์เรเปล่าว่ามิวปอมานี่ทันจาร์ดีตา ဒီမှုရီစီကအနည်းဆုံးကြံ့ဝေတထောင်နဲ့ထောက်ခံစာယူကြရပါတယ်အဲ့ဒီထောက်ခံစာမပါဘဲခရီးသွားမယ်ဆိုရင်အဲ့တပ်ဖွဲ့ရဲ့စစ်ဆေးဂိတ်တွေကိုဖျက်ဆီးခွင့်မရှိဘူးလို့နောက်ထပ်လက်ဝတ်ဒေသခံတယောက်ကပြောပါတယ်
ထောက်ခံစာမပါဘူးဆိုတော့ကြွာကြော်လို့မရဘူးဘလဝကိတ်ကြော်လို့မရဘူးပြန်ယူရတာပေါ့လေရက်ွယ်ကျုံကိုအရင်သွားရတယ်နောက်ပြီးတော့သူတို့ရဲ့ UALA ရဲ့ကျုံကိုပြန်သွားနှဆောင်ယူရတာပေါ့လေအဲ့မှာစာရွက်ဖို့ဆိုမှတောင်းတာရောရှိတယ်နေ့စောတော့တထောင်ပေါ့လေစင်မအဲ့ဒါနဲ့ယူလာပြီးမှပဲကျွန်တော်ကဖြတ်လို့ရတာပေါ့လေစမီဖတ်ကိုဘလဝအထပ်ပန်းကိုတက်လို့ရတယ်ဖြတ်လို့ရတယ်
အဲ့ဒီလိုထောက်ခံစာယူတဲ့နေရာမှာလဲကိုရေးအချက်လက်တွေအပြင်သွားမယ့်နေရာရပ်ပေါင်းသွားရောက်မယ့်အကြောင်းအရာစတဲ့အသေးစိတ်အချက်လက်တွေကိုလည်းဖော်ပြပေးရတယ်လို့ဆိုပါတယ်ဘလဝမြို့ပေါ်ကဒေသခံအများစုဟာအရင်ကတိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်ရာကနေနေရက်ကိုပြန်မလာကြသေးတယ်လို့အေအေကမြို့နယ်တစ်ခုလုံးကိုထိန်းချုပ်ပြီးအုပ်ချုပ်ရေးလုပ်ငန်းတွေပေါ်ဆောင်လာချိန်မှာတချို့ကနေရက်ပြ
ဒီတင်းယူထားနိုင်ပြီလားနောက်ဆုံးစစ်ရေးအခြေအနေတွေကိုတော့ဖီဘာဝိုင်းတော့သူရမင်းကနေတင်ဆက်ပေးထားပါတယ်ကရင်ပြည်နယ်ကမြဝတီနေသားမျိုးတွေမှာကရင်မျိုးသားတမတော်
ကျိုးလို့ကျိုးပြည်ရဲ့တကယ်ပဲယူလာတယ်ကရင်ယူကလက်ရှိကတူနေရာမဲ့သူပြနေနေတယ်နှစ်ခုငါထွက်သွားတဲ့လူတွေချစ်ချစ်တရားအောင်မှာတော့စောင့်နေတယ်ဌာနတွေတော့မရှိတော့ဘူးဌာနတွေတော့အကုန်ရွှေ့ကုန်ပြီတကြံတွေပိတ်တာတာလည်းပါတယ်ကျွန်တော်တို့သုံးတတ်တာတော့မြားဝတီကိုတို့ရောအပါတော့မခံနိုင်ဘူးဘာလို့ဘုချစ်သူတို့ကဟိုရှိတာကိုသူပိတ်ဆိုင်မှုလည်းအများကြီးရှိတယ်လေဘုချစ်သူကပွဲစားလို့လိုင်းကြ
ပူပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့ရက်ပိုင်းတွေမှာတင်ပိုက်ခဲ့ပါတယ်။စစ်တပ်ကလည်းလေကြောင်းကနေဘုံကျဲခဲ့တာကြောင့်ရွာသားတွေထပ်ပြေးနေရပြီးမြဝတီမြို့ထဲမှာတော့လူတွေသွားလာမပြတ်သေးဘူးလို့မြို့ကန်တယောက်ကဆိုပါတယ်။ဟိုကန
ေခုငါးနဲ့မြဝတီမြို့ထင်းနဲ့တော့ဝေးတော့ဗော။ကောင်းလေးငါမိုင်လားကောင်းဝင်ကြတော့တက္ကသိုလ်ကတော့စစ်တပ်တိုက်ပွဲပြကြတယ်လေနဲ့ဘုံကျတာတွေပါလေရှိတယ်တောင်းဝင်ကြပါလေရှိတယ်ပေါ့အာပြည်တွေလည်းတေးရတော့တိုးတယ်လည်းတော့ရတော့ဘူးလို့ဟိုလင်းကဘုံကျအနေရှိတယ်လေ အဲ့ဒါမှတိုင်ဝင်မရှိတော့တော့နောက်ပိုင်းတော့တရားနေရတော့ရှိပြီမကြားလားဒီမှာမျိုးရဲ့အနေထားရဆိုရင်တော့ပုံမှန်ပဲကထားလေးဖွင့်ထားတဲ့ပုံစံနဲ့သွားနေကြတာပဲနောက်တရားတွေကတော့သိတယ်ဘယ်သွားနေလဲဒီမှာတော့ဘယင်းလို့ပါပဲဒီဈေးကြီးတွေကတော့လုံချုံကြီးပြည့်တော့
ပြီးခဲ့တဲ့သတင်းပတ်မှာတော့စစ်ကောင်စီတင်ငန်းညင်အောင်ဖြူဟာမှုနဲ့တပ်ဖွဲ့ဝင်တွေလက်နက်ချခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့အမှန်တကယ်ကလက်နက်ချခဲ့တာမဟုတ်ဘူးလို့ဆိုကြပါတယ်။ဗိုလ်မှူးကြီးစောချစ်သူကတပတ်လက်နဲ့ရွှေကုတ်ကိုခေါ်သွားပြီးအရှိတောင်တိုင်းကိုပို့လိုက်ပြီလို့ထိုင်းနယ်စပ်စစ်ရေးချီနေကိုစောင့်ကြည့်နေသူကပြောပါတယ်။
ဒီတော့ဖြူဟာမှုလို့နှစ်ခွန်ကသုံးခါကအကုန်လုံးမှာတော့လက်နဲ့ချတာပေါ့ဘုချစ်တော့သူခေါ်သွားလိုက်တာခေါ်သွားပြီးတော့အေးကဟိုမှာစကောကူပါချဲလူအကုန်လုံးအရှိတောက်တာပြန်ပို့လိုက်ပြီအလုံးရောက်ပြီးတော့လူကတော့အေးဆေးပဲဟိုချိုးလျာဟိုဘက်ကြောင်းလဲလောစဲသူကသူအသွားလာမပြတ်ပဲအခုအကုန်ပြန်လာနေကြပြီအသွားလာမပြတ်ပဲ
ကရင်မျိုးသားစီယုံခေအယူဒီမိုကရေစီချိုးပြုတ်ကရင်တမတော် DKPA ကရင်ငင်းချမ်းရေးကောင်စီ PC နဲ့ကရင်မျိုးသားတမတော် KNA တို့ပူးပေါင်းဖွဲ့စည်းထားတဲ့ကရင်လက်နက်ကင်စည်းလုံးညီညွတ်ရေးကော်မတီကလက်တော်ဖြစ်ပေါ်နေတဲ့မြောက်ရီမျိုးအောက်ချောက်ရေးကိစ္စတွေအတွက်ဆက်လက်ညှိနှိုင်းဆွေးနွေးနေကြပါတယ်ရှင်
။အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြားရမှာပါ။မြန်မာနစ်ဆန်တရက်နေ့မှာလူငင်းချမ်းနာခွင့်နဲ့ပြန်လည်လွတ်မြောက်လာတဲ့ KBC အကြံပေးဒေါက်တာကလမ်ဆမ်ဆွန်ထမန်ဖန်စီခံလိုက်ရပါတယ်။ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့နယ်မှာရှိတဲ့တရက်ကုန်းရွာကစစ်ကောင်စီတပ်စခန်းကိုပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကဝင်ရောက်တိုက်ခိုက်သိမ်းပိုက်လိုက်ပါတယ ်။တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမိပ
ါ။နေဆက်ဒေတာတိုင်းရင်သတင်းတောက်တွေပုံမှန်စူးစီးတင်ပြပေးနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်ရှင်။VOA ကနေထုတ်လွှင့်တဲ့ဒီစီစဉ်တဲ့အထူးဒီသတင်းဆောင်ပါတွေအပတ်စဉ်ကဏ္ဍတွေကိုတော့ VOA ရဲ့ website လိပ်စာ burmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းသွားပြီးတော့ကြည့်ရှုလို့ရပါတယ်။သတင်းတွေကိုစာသားနဲ့လည်းဖတ်ရှုလို့ရအောင်ဖော်ပြပေးထားပါတယ်ရှင်။ VOA Radio စီစဉ်တွေကိုရုပ်သံအဖြစ်နဲ့လည်းဖြည့်စွက်တင်ဆက်ပေးနေတာကိုဒီ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာကြည့်ရှုလို့ရပါတယ်။အခုကတော့ဒီကြာသာပြီးနေ့ည Radio အစီအစဉ်တွေမပြီးဆုံးခင်မှာသတင်းချင်းချုပ်ကိုမဆွမြတ်မုံတက်လက်ပြောပြပေးပါဦးမယ်ရှင
်။မြန်မာနိုင်ငံကနယ်စပ်ဒေသတွေမှာဖြစ်ပွားနေတဲ့ဒီတိုက်ပွဲတွေအမြန်ဆုံးရပ်ဖို့အတွက်အာဆီယံနိုင်ငံကြားရေးဝန်ကြီးတွေကဒီကနေ့တောင်းဆိုလိုက်ကြပါတယ်။တိုက်ပွဲတွေကြောင့်အဲ့ဒီဒေသမှာနေထိုင်နေတဲ့အရသာပြည်သူတွေအတွက်စိုးရိမ်ရတယ်လို့ဒီအာဆီယံနိုင်ငံကြားရေးဝန်ကြီးတွေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပြီးတော့ဆွေးနွေးရင်းနဲ့အပြေရှားဖို့လိုအပ်တယ်လို့ပြောကြားထားပါတယ်။တိုက်ပွဲဖြစ်နေတဲ့ဘက်အားလုံးအနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့နဲ့အတက်နိုင်ဆုံးအခြေအနေကိုထိန်းသိမ်းကြဖို့နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေအတိုင်းလိုက်နာကြဖို့နဲ့အရသာအားလုံးလုံခြုံစေဖို့နဲ့အကာအကွယ်ပေးနိုင်ဖို့ဒီတင်းမာမှုတွေကျော့သွားအောင်လိုအပ်တဲ့နည်းလမ်းအားလုံးကိုဆောင်ရွက်ပါလို့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေဒီကနေ့ကြာသပတေးနေ့မှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံနဲ့ကပ်နေတဲ့မြောက်ပိုင်းမြို့မှာတော့ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေပါတယ်ရှင်။နယူးဇီလန်နိုင်ငံဝယ်လင်တန်မြို့တော်မှာဒီကနေ့စတင်ကျင်းပတဲ့ဒီအာဆီယံနယူးဇီလန်အစည်းအဝေးမှာမြန်မာစစ်ကောင်စီကိုယ်စားလှယ်ကိုတက်ရောက်ခွင့်မပေးဖို့အတွက်မြန်မာအရေးလှုပ်ရှားသူတွေတောင်းဆိုခဲ့ပေမဲ့လည်းနယူးဇီလန်တရားရုံးကခွင့်ပြုလိုက်ပါတယ်အစည်းအဝေးတက်ရောက်မဲ့သူကိုတတမတ်ဖြစ်အသိမှတ်ပြုဝင်ခွင့်ပေးထားပြီးသားဖြစ်တာကြောင့်နိုင်ငံတဲကိုဝင်ခွင့်ပြုတဲ့လို့တရားသူကြီးကဆုံးဖြတ်ချက်ချခဲ့တဲ့အကြောင်းနယူးဇီလန်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်တရားရုံးအနေနဲ့ခီးသွွားကန့်သက်ချက်တွေကိုတန်တမန်တွေပေါ်ထုတ်ပြန်လို့မရဘူးလို့တရားရုံးကပြောပါတယ်။အစည်းအဝေးကိုတက်ခွင့်ပြုပေမဲ့လည်းစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလှည့်လည်ရှုတာမဟုတ်ဘူးလို့တရားသူကြီးမက်သျူပါမာကပြောကြားခဲ့ပါတယ်။ Israel နိုင်ငံပေါ်အီရန်ကမစ်ဆိုင်းဒုံးတွေတိုက်ခိုက်ရေး drone ယာဉ်တွေနဲ့တိုက်ခိုက်ခဲ့တဲ့အပေါ်မှာနိုင်ငံပေါင်း90နီးပါးကကြေညာချက်ထုတ်ပြန်အပြစ်တင်ခဲ့ကြပါတယ်။ဒေတာရင်တက်ဆိုင်သူတွေအနေနဲ့အခြေအနေနောက်ထပ်ပိုဆိုးမသွားအောင်တားဆီးကြဖို့အမေရိကန်ပါဝင်ကုလသမဂ္ဂအမြဲတမ်းအဖွဲ့ဝင်တွေဒီပုတ်ထုံးနေ့ညပိုင်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာတောင်းဆိုထားတယ်လို့အရှေ့လယ်ပိုင်းဒေတာမှာဖြစ်ပေါ်နေတဲ့တင်းမာမှုတွေပြေရောက်သွားအောင်လို့တန်တမာရင်းနီးနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ကတိပြုခဲ့ကြပါတယ်။အီတလီနိုင်ငံကပရီကျွန်းမှာတော့ကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံနဲ့ဒီ G7 စီးပွားပွဲကိုဒီကနေ့စတင်တာမှာရုရှားရဲ့ကျူးကျော်တိုက်ခိုက်ခံတရမှုနဲ့ယူကရိန်းပေါ်ကူညီပေးရေးတွေကိုအဓိကထားပြီးတော့ဆွေးနွေးနေကြပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မုံပြပြပေးခဲ့တာပါရှင်။ April 18ကြာသပတေးညအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Joe Gero ဖြစ်ပါတယ်။ View American Tan ရဲ့ Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line 32 နဲ့ 52 တို့ကနေအသံလွှင့်ပေးခဲ့တာပါရှင်။ View ကို ကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အားလုံးပဲဘေးရန်ရဲ့အတွေ့အကြုံကနေကြွေးကြပါစေရှင်ကျွန်မခင်ပြထွေးပါ